မြန်မာတက္ကရာ1382ခုနှစ်လက်တော်လာဇန်6ရက်နေ့ခရစ်တက္ကရာ2009ခုနှစ်နိုဝင်ဘာလ22ရက်နေ့တနင်္ဂနွေနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်ခရိုင်အစူစာမြို့တောင်တရာရာမဗျမဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့ဒုတိယအကြိမ်မြောက်မောဂဝိပဿနာအဋ္ဌံတရားစခန်းပွဲမှာ9ရက်တရားစခန်းပွဲမှာကနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရမယာကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရမယာကြီးသာဝတိပြည်မိုစီတဝန်းကျောင်းတော်မှာသတင်းတောင်းတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငခန္ဓာဆိုင်လို့သောတပတ္တိမညာသကရာဂမိမညာနာဂာမိမညာအရဟတမညာများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငခန္ဓာဆိုင်လို့သောတပတ္တိမညာများယနေ့ကြပါစေသကရာဂမိမညာများယနေ့ကြပါစေအနာဂမိမညာများယနေ့ကြပါစေအရဟတမညာများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီတော့ပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာတဲ့အခါမှာစပိုင်းကလေးတွေစာရွက်ကလေးတွေအသေးသေးရရှိထားကြပါတယ်။ပရိစ္ဆသမုပ္ပါဒ်စပိုင်းကိုကြည့်လိုက်တဲ့အခါကျတော့နံပါတ်1ကွယ်မှာအဝိဇ္ဇာနဲ့သင်္ခါရနံပါတ်2ကွယ်မှာဝိညာဏယုတ်တလာရဏဖတ်တာဝေဒနာဆိုပြီးတော့တရား5မျိုးရှိတယ်။နော်။နောက်တစ်ခါနံပါတ်3ကွယ်မှာဘာတွေလဲ။တဏှာရယ်၊ဥပါဒံရယ်၊ကာမဘဝရယ်။နံပါတ်4ကွယ်ကြတော့ဘယ်လိုတွေပါလဲ။ဇာတိနဲ့စရမရဏ။အားလုံးပေါင်းလိုက်တော့ပရိစ္ဆသမုပ္ပါဒ်တရားဘယ်နှပါလဲ။12ပါ။ပရိစ္ဆသမုပ္ပါဒ်တရား12ပါးရှိပါတယ်အဲ့ဒီပရိစ္ဆသမုပ္ပါဒ်တရား12ပါးကိုတဲ့ဘုဒ္ဓံသရာရှင်မင်းစွာနှစ်သူငါကစဖြစ်သည်မြကားတတ္တမဟုတ်ဓမ္မထုတ်သောနာယုံနှစ်သိအမြင်လင်းလောက်အရင်အဝိဇ္ဇာထိုးမှဖြာ၍စရာမရဏအဆုံးကြသည့်ဓမ္မအပြ12ပါးကိုဤကလူပင်ဤလင်းနှပဲ့ထင်လွဲလျက်တဝဲလီလျုံွယ်စီဤဆိုတဲ့လင်္ကာကလေးအယလောကကြီးမှာတကယ်ဖြစ်နေတာကပရိစ္ဆသမုပ္ပါဒ်တရား12ပါးအဲ့ဒီပရိစ္ဆသမုပ္ပါဒ်တရား12ပါးဖြစ်နေတာကိုပဲလောကဝဟာရအားဖြင့်လူဖြစ်တဲ့နတ်ဖြစ်တဲ့ပြမဖြစ်တဲ့ခွေးချင်းကတရိစ္ဆာန်ဖြစ်တဲ့ဒီလိုပြောနေကြတာကိုနော်ဒီတော့လောကမှာရှိကြတဲ့တတ္တဝအသီးသီးရဲ့တန်တန်မှာပရိစ္ဆသမုပ္ပါဒ်တရား12ပါးရှိတယ်မနေ့ကပြောခဲ့တဲ့မြတ်စွာဘုရားသခင်ကရောမြတ်ကြီးသူရဲ့ခန္ဓာကိုယ်ကိုရှုမှတ်တော့လည်းပဲပရိစ္ဆသမုပ္ပါဒ်တရား12ပါးပဲတွေ့သလိုတတ္တဝအလုံးတို့ရဲ့တန်တန်အသီးသီးကိုဉာဏ်တော်နဲ့ကြည့်လိုက်တဲ့အခါမှာလည်းပဲပရိစ္ဆသမုပ္ပါဒ်တရား12ပါးပဲတွေ့ပါတယ်ပရိစ္ဆသမုပ္ပါဒ်တရား12ပါးအကြောင်းကျိုးဆက်သွယ်ပြီးတော့တတ္တဝတွေတဘွားပြီးတဘွားကျင့်လည်နေကြရတာပါဒီလိုမှတ်ရမယ်နော်အဲ့ဒီတော့ပရမအဆုံးတတ္တဝရရဲ့အစဟာအဝိဇ္ဇာနဲ့ဘယ်လိုနဲ့ပါလဲအဝိဇ္ဇာနဲ့တဏှာနော်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတဏှာမူလနှစ်ဖြာဆိုပြီးတော့ဒါပြောထားခဲ့တယ်အဲ့ဒီနှစ်ဖြာထဲမှာနံပါတ်1ကတော့အဝိဇ္ဇာပဲလောကကြီးမှာတတ္တဝတွေတဘွားပြီးတဘွားကျင်လည်တဲ့နေရာမှာအဝိဇ္ဇာတဏှာနှစ်ပါးပြောပေမဲ့အဓိကကအဝိဇ္ဇာအဓိကပဲနော်ဘာဖြစ်လို့လဲမေးရအဝိဇ္ဇာဆိုတာကမြန်မာလိုပြလိုက်မယ်ဆိုလို့ရှိရင်တော့မသိတဲ့သဘောပေါ့ဟုတ်လားမသိတဲ့သဘောနာဆိုတာက negative သဘောပေါ့မဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ထွက်တယ်ဝိဇ္ဇာဆိုတာကသိတယ်ဆိုတဲ့အဓိပ္ပာယ်ထွက်တယ်နော်ဝိဇ္ဇာကသိတာနာကမဟုတ်အကမဟုတ်ငါကိုပေါင်းလိုက်တော့မသိတာမသိတာဆိုတော့ဘာကိုမသိတာလဲမေးရင်အမှန်ကိုမသိတာပေါ့နော်ဘာကမသိတာလဲ အမှန်ကိုမသိတာအမှန်မသိဘူးဆိုရင်ဘာတွေကိုသိနေတယ်လဲမေးရင်အမှားတွေသိနေတာပေါ့ဟုတ်ရဲ့လားမသိတာကအမှန်သိနေတာကအမှားနော်အမှန်ကိုတော့မသိအမှားကိုသိတယ်အမှန်ကိုမသိအမှားကိုသိထိုသည့်အရာအဝိဇ္ဇာဆိုကြည့်လိုက်ပါဦးအမှန်ကိုမသိအမှားကိုသိထိုသည့်အရာအဝိဇ္ဇာတဲ့မှတ်ထားနော်အမှန်ကိုမသိဘူးဆိုတော့အမှန်စရာကဘာတွေတော့အမှန်စရာကသစ္စာ၄ပါးတရားနော်သစ္စာစရာကမြန်မာလိုပြန်လိုက်တော့အမှန်သစ္စာစရာမြန်မာလိုပြန်လိုက်တော့အမှန်ပါဠိလိုကသစ္စာမြန်မာလိုကအမှန်အမှန်တရားသည်သစ္စာတရားအဲ့ဒီအမှန်ဆိုတဲ့သစ္စာတရားဟာဘယ်နှမျိုးရှိသလဲမေးရင်တော့နှစ်မျိုးရှိတယ်။တမုဒိသစ္စာရဲ့ပရမတ္ထသစ္စာရဲ့ဘယ်နှမျိုးလဲနှစ်မျိုးနော်အမှန်တော့အမှန်ပဲဒါပေမဲ့အဲ့ဒီအမှန်ကိုခွဲကြည့်လိုက်ရင်နှစ်မျိုးတွေ့မယ်။တမုဒိသစ္စာနဲ့ပရမတ္ထသစ္စာတမုဒိသစ္စာဆိုတာကသမုတ်ထားတဲ့အမှန်ပရမတ္ထသစ္စာတရားကတကယ်ကိုအဟုတ်တကယ်ရှိတဲ့အမှန်နော်တမောင်းမှန်တဲ့အဟုတ်မှန်ဗါတယ်လေတမောင်းမှန်တဲ့အဟုတ်မှန်အခုဘုန်းကြီးတို့ပြိတ္တတွေကိုယ့်ကိုယ်ကိုဟာငါဟာလူတယောက်ပဲလို့မပြောဘူးလားပြောလားဟာငါဟာလူတယောက်ပဲဟာသူကယောက်ျားသူကမိန်းမဟာဒါကဒုဗောင်ကခြေလက်ပြောကြတယ်နော်အဲ့ဒီပြောတဲ့အပြောသည်တကယ်အစ်စ်မဟုတ်လို့ပြောတာလားအများသူကသမုတ်ထားတဲ့အတိုင်းပြောတာလားအများသူကသမုတ်ထားတဲ့အတိုင်းပြောတာဟုတ်လားဟောကဘာဝုခာကာလကလေးကနော်ဟောတာကလူလို့သတ်မှတ်ထားတော့နောက်ပိုင်းလူတွေကလည်းပဲအဲ့ဒီပုဂ္ဂိုလ်ကိုလူလို့ပဲပြောရတာပေါ့လေကဘာဝုတော်ကသာမြောက်လို့သတ်မှတ်ရင်ဘယ်လိုပြောမလဲမြောက်ဖြစ်သွားမှာပေါ့ဟုတ်တယ်မဟုတ်လားကဘာဝုတော်ကလူလို့သတ်မှတ်ထားလို့သာလူလို့ပြောနေကြတာကဘာဝုတော်ကမြောက်လို့သတ်မှတ်ရင်မြောက်ဖြစ်သွားမှာပဲအကဘာဝုတော်ကနွားလို့သတ်မှတ်တဲ့ပုံစံတွေလည်းနွားလို့ရခုတက်တိုင်းခေါ်နေကြတာပဲဟောပရမသောတွေးရှိတဲ့ပုံစံရဲ့ပေးထားတဲ့နာမည်အတိုင်းအားလုံးသောပုံစံတွေကလိုက်ပြီးတော့ခေါ်နေကြတာမလားဟုတ်တယ်မလားအဲ့ဒါဒီပထမဆုံးမြင်တဲ့ပုံစံအဲ့ဒီပုံစံကနာမည်ပေးလိုက်တာဖြစ်တဲ့အတွက်အဲ့ဒီလိုနာမည်ပေးတာကိုတခြားပြောတာလားတမောက်တယ်လို့ပြောတာလားသမုတ်တယ်။ဘုန်းတော်ပရိသတ်တွေကသမုတ်တယ်သမုတ်တယ်ဆိုတော့အာဘယ်ပုဂ္ဂိုလ်ဖြစ်ဘယ်ဘရားတွေလုံးနေတာပဲ။ဒီလိုမဟုတ်တန်တရားပြောတာကိုလည်းသမုတ်တယ်လို့ခေါ်တယ်နော်။အခုဘုန်းကြီးပြောနေတဲ့သမုတ်ကအဲ့ဒီလိုမဟုတ်ဘူး။တမုတ်တိ။တမုတ်တိနော်။ထင်ရှားတာလေးကိုကြည့်ပြီးတော့နာမည်တစ်ခုပေးထားတာကိုပြောတာ။ဟုတ်ရဲ့လား။မဟုတ်တန်တရားတွေသမုတ်တာကိုသွားတွေးမိနေနဲ့။ထင်ရှားတာလေးကိုကြည့်ပြီးတော့နာမည်ပေးထားတာကိုသမုတ်တယ်လို့ဒီလိုခေါ်ပါတယ်။အာသူကတော့လူသူကတော့နတ်သူကတော့မြမအာသူကတော့ခွေးချင်းကတရိษံအဲ့ဒါသမုတ်ထားတာဒုပောင်ကခြေလက်ဆိုတာလေဒါလည်းသမုတ်ထားတာပဲအဲ့ဒီသမုတ်ထားတဲ့အမှန်ဒီတကယ်မှန်ရလားလို့စစ်ဆေးကြည့်တကယ်မှန်မှန်ဘူးဘာဖြစ်လို့မမှန်တယ်လဲလို့မေးရင်ဥပမာလူလို့သမုတ်တာသည်ဘာကြည့်ပြီးတော့သမုတ်တယ်လဲလူရဲ့ပုံမှန်သဏ္ဍာန်ကြည့်ပြီးတော့သမုတ်တာမဟုတ်လားဟုတ်တယ်မဟုတ်လားအကယ်၍သာအဲ့ဒီပုံမှန်သဏ္ဍာန်ကလူနဲ့မတူဘဲနဲ့ကဲခွေးနဲ့တူရင်ဘယ်လိုပြောမလဲခွေးလို့ပြောမှာပဲเนาะလူနဲ့မတူဘဲနဲ့ခွေးနဲ့တူရင်ခွေးလို့ပြောမှာပဲနွားနဲ့တူရင်နွားလို့ပြောမှာပဲကြောင်နဲ့တူရင်ကြောင်လို့ပြောမှာပဲเนาะဒီတော့ပုံမှန်သလားကြည့်ပြီးတော့သူ့ကိုသမုတ်ထားတာဒါအမှန်တရားမဟုတ်ဘူးအဲ့ဒီလူဆိုတဲ့ပုဂ္ဂိုလ်ပဲသေသွားတဲ့အခါကျတော့မီးမရှုပ်ဘူးလားရှုပ်ပြီလားရှုပ်ပြီတော့ပြာကျသွားပြီဘယ်မလဲလူတွေးရလားမတွေးတော့เนาะဟောရှင်သာကသိန်းနဲ့မင်းနေတာမင်းကြီးအမေးဖြေပြုတ်တယ်ပေါ့လေမင်းလေးရမင်းကြီးကပြောပါတယ်ရှင်ဖေရရှင်နာကသိရှင်နာကသိဆိုတာဟာဘလို့ကိုပြောတော့အရကားကြီးကျုပ်ကိုပြောတာပေါ့အဲ့ဒီတော့ဆိုရှင်ဖေရရှင်နာကသိဆိုတာဟာဟောဒီရှင်ဖေရရဲ့လက်ကလေးကရှင်နာကသိလားအရကားကြီးပဲဟုတ်မလဲလက်ကလည်းပဲဟောဒီခြေတော်ကလေးကရှင်နာကသိလားဒါလည်းမဟုတ်ဘူးခေါင်းကရောရှင်နာကသိလားဒါလည်းမဟုတ်ဘူးတခုချင်းတခုချင်းလိုက်ပြီးစုံသွားအောင်ပြီးတဲ့အခါကျတော့ဘာပြောတော့ဆိုတော့အရှင်ဖေရကရှင်နာကသိဆိုတာငါလိုလဲပြောသေးတယ်တခုချင်းတခုချင်းဂိုင်းပြောတော့လေရှင်နာကတိမရှိဘူးဘယ်မလဲရှင်နာကတိဆိုတာဘယ်မှာရှိတော့ဒီလိုမြင်တယ်ဒီလိုပြောတာကို အဲ့ဒီတော့ရှင်နာကတိကပြန်ပြောတယ်ဒကာကြီးခုဒီကြောင်းလာတာဘာနဲ့လာတော့အရှင်ဘုရားယထာနဲ့လာတာပေါ့မြေယထာပေါ့နော်လဲပေါ့အဲ့ဒီတော့ဆိုလို့ရှိရင်ဟောဒီဝင်ရောသည်မြေယထာလားအရှင်ဘုရားဝင်ရောကဝင်ရောပဲယထာပဲဟုတ်မလဲနော်အော်ဟောဒီဘိင်္ဂကောယထာလားအရှင်ဘုရားဘိင်္ဂဘိမ့်မယ်ယထာပဲဟုတ်မလဲအဝင်ရောကလည်းယထာမဟုတ်ဘိင်္ဂလည်းယထာမဟုတ်တဘိုးကလည်းယထာမဟုတ်နော်အောက်ကဗရောင်းတို့တောက်တို့ဒါတွေကလည်းယထာမဟုတ်အဲ့ဒီလိုဆိုတော့စုံသွားတဲ့အခါကျတော့ဗာပြောတော့တကာကြီးကပြောတော့ယထာနဲ့လာတယ်လည်းပြောသေးတယ်ဘယ်မလဲဒီခွင့်ချက်လိုက်မိတော့လည်းယထာဆိုတာမရှိဘူးဟုတ်တယ်မလားယထာဆိုတာတကယ်လည်းမရှိဘဲနဲ့တကာကြီးဗာပြောနေတာတော့အရှင်ဘုရားယထာဆိုတာကတော့တခုချင်းကတော့ယထာပဲဟုတ်ပါမလဲဒါပေမဲ့လို့လည်းပဲအားလုံးပေါင်းထားတာကိုယထာလို့နာမည်မဲ့ထားတာပေါ့အဲ့ဒီလိုပဲပေါ့တကာကြီးတဲ့ရှင်နာကတိရှင်နာကတိဆိုတာဟာလည်းပဲတခုချင်းကတော့ရှင်နာကတိပဲဟုတ်မလဲအားလုံးပေါင်းထားတာကိုရှင်နာကတိလို့ခေါ်တာဘောလို့ဒီလိုဖြစ်တာမလားအဲ့ဒီလိုပဲပေါ့လူစရာဟာလည်းပဲလူရဲ့ပုံမှန်သဏ္ဍာန်နော်အဲလက်တို့ခြေတို့ကားတို့ဟောလားမျက်နှာတို့နှာခေါင်းတို့နေရွက်တို့စသည်ဖြင့်အာလူနဲ့တူတော့ဒါလူလို့ဒီလိုနာမည်ပေးလိုက်တာဘလူကနာမည်ပေးတော့ပရမအဆုံးတွေ့ဘူးတဲ့ပုဂ္ဂိုလ်ကနာမည်ပေးလိုက်တာပဲဟုတ်တယ်မလားအဲ့ဒီလိုနာမည်ပေးလိုက်တော့လူလို့ခေါ်နေတာတကယ်တမ်းကျတော့တခုချင်းတို့ချင်းခွဲစိတ်ကြည့်32ခုထာသအေသတ္တအတ္တတ္တအသွေးတ္တအကျောတ္တသံတ္တနောသွာတ္တအယောတ္တခွဲကြည့်သံဘယ်မလဲလူတွေ့လားမတွေ့ဘူးနော်အဲတခွေးချင်းတခွေးချင်းခွဲကြည့်လိုက်လူစရာမရှိတော့ဘူးပြောက်သွားပြီအဲဒါကြောင့်လူစရာဟာနာမည်ပြညတ်သမုဒိသစ္စာခွေးစရာလည်းပါလေနာမည်ပြညတ်သမုဒိသစ္စာနော်နတ်တို့ပြမတို့စရာလည်းပါလေနာမည်ပြညတ်သမုဒိသစ္စာအဲ့ဒါကြောင့်လောကမှာတမောင်းထားတဲ့အမှန်တည်းဘာတယ်လဲတန်မှုတိသစ္စာလို့ခေါ်ပါတယ်တမောင်းမှန်လို့ဒီလိုမှတ်ပါဟုတ်တယ်မဟုတ်လားတမောင်းမှန်အခုမြတ်စွာဘုရားပြောတယ်သစ္စာကတော့တမောင်းမှန်မဟုတ်ပါဘူးတဲ့အဟုတ်မှန်တဲ့เนาะအဟုတ်မှန်အဟုတ်ဆိုတာကတကယ်ရှိမှန်ရှိเนาะတကယ်ရှိတဲ့တရားအမှန်ရှိတဲ့တရားအဲ့ဒီတကယ်ရှိတဲ့တရားအမှန်ရှိတဲ့တရားကိုဘုန်းကြီးတို့ပရိသတ်တွေကယခုလိုလော်လော်နဲ့သိလိုက်တဲ့အခါကျတော့ပေါ့ပေါ့တန်တန်လေးနဲ့သိရတယ်လို့ထင်နေကြတာတကယ်ကအဲ့ဒီအမှန်တရားသိဖို့ကိုမြတ်စွာဘုရားဘလောက်တောင်ကြိုးစားခဲ့ရလဲလေးသိင်ချင်းနဲ့ကဘာတသိန်းနော်လေးသိင်ချင်းနဲ့ကဘာတသိန်းအဲ့ဒီလေးသိင်ချင်းနဲ့ကဘာတသိန်းဆိုတာကပါရမီဖြည့်တဲ့အာဗျာဒိတ်ရပြီးတဲ့နောက်ပိုင်းပေါ့လေဒီမင်္ဂလာဘုရားရှင်ကတော်မြတ်ကြီးထံမှောက်မှာဗျာဒိတ်ရပါတယ်ဗျာဒိတ်ရတယ်ဆိုတာဘာပြောတာလဲနောက်တစ်ချိန်ဖျားဖြစ်လိမ့်မယ်လို့ကြိုတင်ပြီးတော့သတ်မှတ်ခံလိုက်ရတာဟုတ်တယ်မလားနောက်တစ်ချိန်ဖျားဖြစ်မဲ့ပုံကပါပဲလို့เนาะသတ်မှတ်ခံလိုက်ရတဲ့ပုံကသတ်မှတ်ခံလိုက်ရတာအဲ့ဒါကိုဗျာတွေပေးတယ်လို့ခေါ်တယ်သတ်မှတ်တယ်လို့ပဲပြောပြောကြီးညာတယ်လို့ပဲပြောပြောပေါ့เนาะအဲလောကကြီးကိုကြီးညာလဲတာဟောဒီပုံကဒီနောက်တစ်ချိန်မှာလေးသိချင်းတဲ့ကဘာတသိန်းကာလလုံးမြောက်လာလို့ရှိရင်လောကကြီးမှာဃောရမဗုဒ္ဓအမည်နဲ့ဖျားတဆူဖြစ်လိမ့်မယ်လို့ထုတ်ဖော်ပြီးတော့ကြီးညာပေးလိုက်တာအဲ့ဒါကိုဗျာဒိပေးတယ်လို့ခေါ်တယ်အဲဒီလိုမကြီးညာခင်မှာပါရမီဖြည့်ကြတာမရှိဘူးလားရှိလားရှိကြတာပဲအဲဒီလိုမကြီးညာခင်မှာလဲကုသိုလ်တွေများကြီးပြုခဲ့တာပဲနော်ကုသိုလ်တွေလည်းပြုခဲ့တယ်ဆုလည်းဆုတောင်းခဲ့တယ်စေတိတံတတ္တသင်္ချေယနဝသင်္ချေယဝါစကံစေထက်ကနေထုတ်ဖော်ဆုတောင်းတာကခொနဲ့သင်္ချေနဝသိချေယဝါစကံနှုတ်တာနှုတ်ကနေပြီးတော့ထုတ်ဖို့ဆုတောင်းတာကကိုးသိချေနော်စိတ်ထက်ကဆုတောင်းတာကခொနှသိချေနှုတ်ကနေဆုတောင်းတာကကိုးသိချေဟုတ်လားအဲ့ဒီတောက်ကနေပြီးတော့ဆုတောင်းတဲ့အချိန်စိတ်ကနေပြီးတော့ဆုတောင်းတဲ့အချိန်များမှာကုသိုလ်တွေမပြုခဲ့ဘူးလို့မထင်နဲ့ကုသိုလ်တွေများကြီးပြုခဲ့တယ်နော်ကုသိုလ်တွေများကြီးပြုခဲ့တာအဲ့ဒီလိုပြုခဲ့တဲ့ပါရမီတွေရဲ့အရှိန်ဟုန်ကြောင့်ပြုတ်ခဲ့ဘူးတဲ့ကုသိုလ်တွေရဲ့အရှိန်ဟုန်ကြောင့်တောင်းခဲ့ဘူးတဲ့ဆူတောင်းခဲ့ဘူးတဲ့အရှိန်ဟုန်ကြောင့်ဒီပင်္ဂလာဘုရားရှင်ကရမေကြီးနဲ့တွေ့တဲ့အခါကျတော့ဟောဒီပုဂ္ဂိုလ်ဒီဘုရားဖြစ်နိုင်လောက်တဲ့ပါရမီသံပါရပြည့်စုံတဲ့ပုဂ္ဂိုလ်ပါပဲနောက်တစ်ချိန်မှာဧကံမောချဘုရားဖြစ်မဲ့ပုဂ္ဂိုလ်ပါပဲလို့ကြားတိပေးခဲ့ရတာပေါ့အဲ့ဒီတော့ခொနှစ်သင်္ချေရဲ့၉သင်္ချေရဲ့နှစ်ခုပေါင်းလိုက်တော့ဘယ်လောက်လဲ၁၆သင်္ချေလေးသိင်ချင်းနဲ့ထပ်ပေါက်လိုက်တော့သိင်ချင်း20သိင်ချင်း20နဲ့ကဘာတသိဟုတ်တယ်မလားဒ ဒါကဘုန်းကြီးတို့ပညာရိကဖရာအတွက်ပဲရှိသေးတာပညာရိကဖရာက၄သိချင်းထဲပေါင်းရင်16နဲ့၄နဲ့ပေါင်းတော့20သိချင်း20အဲတတ္တရိကဖရာတို့ဆိုလို့ရှိရင်10သိချင်းနောက်16နဲ့10နဲ့ပေါင်း24ဝရိယရိကဖရာဆိုလို့ရှိရင်16သိချင်းနော်16နဲ့16နဲ့ပေါင်းတော့32သိချင်းပါရမီတွေဖြစ်ရတာနဲ့တာမဟုတ်ဘူးအနည်းဆုံးကတော့ပညာရိကဖရာဘုန်းကြီးတို့ရဲ့ဂေါရမဗုဒ္ဓသည်ပညာရိကဖရာဖြစ်ပါတယ်အသင်ခြေပေါင်း၄သင်ခြေနဲ့ကဘာတသိန်းရရရပြီးတဲ့နောက်ပိုင်းမှာသီးခြားပါရမီဖြည့်ခဲ့ရတဲ့ဘုရားရှင်ကရောမြတ်ကြီးအဲ့ဒီလောက်ကိုပါရမီတွေဖြည့်ပြီးတော့အမျိုးမျိုးဒုက္ခတွေခံအမျိုးမျိုးကုသိုလ်တွေပြုအမျိုးမျိုးစုတွေတောင်းနောက်ဆုံးဘဝဖရာဖြစ်တဲ့ဘဝမှာတောင်မှဘလောက်တောင်ကျင်ခဲ့ရတော့6နှစ်တိုင်တိုင်ဟုတ်တယ်မလားဒါအားလုံးသိပါရဲ့နော်ချောင်းနေတိုင်းတိုင်းဒုက္ခရသရိယတော်မှာဥရဝေလတော်မှာဥရဝေလတော်မှာချောင်းနေတိုင်းတိုင်းဒုက္ခရသရိယအကျင့်တွေအင်မတန်ခဲရင်ပင်မန်းတဲ့အကျင့်တွေမြတ်စွာဘုရားသခင်ကရောမြတ်ကြီးကျင့်ခဲ့ရတာအဲဒါလောက်ကျင့်ပြီးတော့မှဟောဒီအမှန်တရားကိုသိခဲ့ရတာလွယ်လွယ်နဲ့သိခဲ့ရတာလားခက်ခဲသိခဲ့ရတာလားခက်ခဲသိခဲ့ရတာအဲ့ဒီလိုသိခဲ့ရတဲ့အမှန်တရားကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးကပထမတော့ဟာငါသိတဲ့အမှန်တရားတွေငါသိတဲ့တရားတော်တွေငါသိတယ်လို့သူတို့ဘာတွေကိုသိအောင်ပြောပြရင်လည်းပဲငါတော်မှ6နှစ်တိုင်နဲ့ကျင့်ပြီးတော့မှသိခဲ့ရတာသူတို့တွေကိုပြောပြလို့ရှိရင်သူတို့အလွယ်တကူသိကြမှသိမှာပါလေသူတို့ပြောပြလည်းသိထုတ်မှမဟုတ်ပါဘူးဆိုပြီးတော့အဲ့ဒီလိုကိုအတွေးကလေးတွေဝင်ငယ်ဘူးတယ်နော်ဝင်ငယ်ဘူးပါတယ်အဲ့ဒီအတွေးကလေးကိုတွေ့မှသိတဲ့အခါကျတော့မသံပရိပြမကြီးကလာရောက်ပြီးတော့အရှင်ဘုရားတရားဟောတော်မူပါလောကကြီးထဲမှာအရှင်ဘုရားဟောကြတဲ့တရားကိုလွယ်လွယ်ကိုကိုနဲ့သိနိုင်တဲ့ပုံကိုယ်ရင်းနတ်တကမှာရှိပါတယ်ဘုရားအချင်းနေမဖြစ်ပါစေနဲ့တရားဟောတော်မူပါလာရောက်ပြီးတော့တောင်းပန်တဲ့အခါကျတော့မှမြတ်စွာဘုရားကတရားဟောဖို့ဆုံးဖြတ်လိုက်တယ်လို့ပါဠိတော်ရင်းမှာတော့ဒီလိုပါတာပေါ့နော်ဒါပေမဲ့ထက္ကရာဆရာတွေကတော့မြတ်စွာဘုရားတရားမဟောဘူးလို့ဆုံးဖြတ်ခြင်းသည်တကယ်တမ်းတရားမဟောခြင်းလို့မဟုတ်ပါဘူးတဲ့ဟောမယ်လို့ဖျားပွင့်လာခဲ့တာပဲဟောမှသိကြပါတယ်ဘာဖြစ်လို့မဟောဘူးလို့ပြောရတာလဲအဲစိတ်ကနေပြီးတော့ဆုံးဖြတ်ရတာလဲဆိုရင်တဲ့အဲ့ဒီလိုမဟောဘူးလို့ဆုံးဖြတ်လိုက်တော့မှဟောပါဖျားလို့တောင်းပန်တဲ့ပုဂ္ဂိုလ်ကပေါ်လာရမှာကိုဟုတ်တယ်မလားအဲ့ဒီကပရိယေအားဖြင့်တောင်းပန်မှုကိုစောင့်တဲ့အနေနဲ့အဲ့ဒီလိုဆုံးဖြတ်တာပါလို့အဲ့ဒါကရာဆရာလေးကဒီလိုပြောပါတယ်။ကောင်းပါပြီနော်။အဲ့ဒီတော့တန်ပတိမြမကြီးကလာရောက်ပြီးတော့လျှောက်ထားတဲ့အချိန်ကြတော့ဒီဟုတ်ပြီငါတရားဟောမယ်ဆိုပြီးတော့ပထမအာလာရကာလာမတို့ဥဒကရမဗုဒ္ဓတို့သူတို့ကိုတရားဟောဖို့စီစဉ်လိုက်ပါတယ်။ဒါပေမဲ့လို့လည်းပဲအဲ့ဒီယတိကြီးတွေကမြတ်စွာဘုရားတရားဟောဖို့စီစဉ်လိုက်တဲ့အချိန်မှာပဲခန္ဓာဝင်ချသွားကြပြီနော်။သူတို့ကဇာရထားတဲ့ပုံကိုယ်တွေဆိုတော့အဲ့ဒီဘုရားတစ္ဆာသိမ့်ပြီးတော့မြမပြီရောက်သွားကြပြီပေါ့မြမပြီရောက်သွားကြတော့လည်းပဲရူပဝဆရမြမဆိုရင်တော်သေးတယ်ဘယ်ရောက်သွားတာလဲအရူပဝဆရမြမပြီရောက်သွားတာအရူပဝဆရမြမပြီဆိုတော့ရုပ်မရှိဘူးတဲ့နာသက်သက်ပဲရှိတာဟုတ်ရဲ့လားနာသက်သက်ပဲရှိတာဆိုတော့အတိတ်ကလေးတစ်ခုနဲ့ပဲနေကြတာခန္ဓာကိုယ်ပုံမှန်တရာလုံးဝမရှိဘူးရုပ်မရှိဘူးဟုတ်လားပုံမန္တရာဆိုတာကရုပ်ရှိမှပုံမန္တရာဖြစ်တာကိုအဲ့ဒါယုံလည်းမရှိတဲ့အခါကျတော့ပုံမန္တရာလည်းမရှိဘူးနတ်တရားကလေးနဲ့ပဲအသက်ရှင်နေကြတာနတ်တရားလေးနဲ့အသက်ရှင်နေပြီမဲ့လို့လည်းပဲဘုန်းတော်ပရိသတ်တွေစဉ်းစားကြည့်မျက်စိအကြည့်ဆိုတဲ့ရုပ်မရှိဘူးဆိုရင်မြင်စိတ်ပေါ်နိုင်ပါ့မပေါ်နိုင်ဘူးနော်ကြည့်လို့ရပါမလားမရဘူးကြည့်လို့ရတယ်ဆိုတာဘာဖြစ်လို့ကြည့်လို့ရတာလဲအဲမျက်စိရှိမှတကယ်တမ်းမြင်တာကဘယ်လိုကမြင်တော့မြင်စိတ်ကမြင်တာဟုတ်တယ်မဟုတ်လားတကယ်မြင်တာကမြင်စိတ်ကမြင်တာမျက်စိကမြင်တာမဟုတ်ဘူးနော်မျက်စိကိုအပြင်ဘက်ကမျက်စိမှာအကြည့်တက်ကလေးရှိတယ်အပြင်ဘက်ကအဆင်းကလေးကလာတိုက်တယ်အဲ့ဒီလိုတိုက်တဲ့အခါကျတော့မျက်စိဆိုတဲ့အကြည့်တက်ကလေးမှာမှီးပြီးတော့မြင်စိတ်ဆိုတဲ့သဘာဝလေးမပေါ်ဘူးလားပေါ်သွားလားအဲ့ဒီမြင်စိတ်ကလေးကမြင်လိုက်တာမြင်စိတ်သာမရှိရင်မျက်စိကြည့်ဘလောက်ပဲရှိရှိမြင်နိုင်ပါမလားမမြင်နိုင်ဘူးเนาะအဲ့ဒါမြင်နေသလားမျက်စိကြည့်ရှိအောင်နဲ့မမြင်ဘူးเนาะအဆင်းကလည်းလာတိုင်းအောင်ပါမအလဲရောင်လေးကလည်းရှိပါမ เออจิตเมย์ဆိုတဲ့စင်ညာနှလုံးသွင်းမှုလေးကလည်းပဲရှိအောင်ပါမှဟုတ်တယ်မလားအဲ့ဒါမှမြင်တယ်လို့ခေါ်တာကိုကိုမျက်စိရှင်းပါလူတယောက်ကလာမတ်တက်ရနေပြီမဲ့ကိုကစင်ညာနှလုံးသွင်းနိုင်တဲ့စွမ်းအားတွေမရှိဘူးဆိုရင်မြေစိတ်ပေါ်ပါမလားမပေါ်ဘူးလေနော်အဲ့ဒါကြောင့်ပုံကိုယ်တွေမေ့မြောင်းနေတဲ့ပုံကိုယ်တွေရှိကြတာပဲဟုတ်တယ်မလားမေ့မြောင်းနေတဲ့ပုံကိုယ်တွေမျက်စိကြည့်တယ်လည်းက ြောမြင်စိတ်ပေါ်ရလားအဲမပေါ်ဘူးဒါကြောင့်မလို့မျက်စိကြည့်တာကမြင်တာလားမြင်စိတ်ကမြင်တာလားမြင်စိတ်ကမြင်တာနော်အဲ့ဒီတော့မြင်စိတ်ကမြင်ပေမဲ့အဲ့ဒီမြင်စိတ်ကလည်းပဲမျက်စိကြည့်တာမရှိဘဲနဲ့မြင်စိတ်ပေါ်လို့ရပါမလားမရဘူးနော်စဉ်းစားကြည့်မျက်စိကြည့်တာရှိမှမြင်စိတ်ဖြစ်တယ်အရုပဗျမကြီးတွေရဲ့တဏ္ဍာမှာမျက်စိကြည့်တာမရှိဘူးတဲ့မြင်စိတ်ပေါ်နိုင်ပါမလားမပေါ်နိုင်ဘူး။နားကြည်ရမရှိဘူးဆိုတော့လည်းပဲကြားစိတ်ပေါ်နိုင်ပါမလား။အမပေါ်နိုင်ဘူး။လောကကြီးမှာမြတ်စွာဘုရားပွင့်လာပြီ။ဘုရားစုစုပွင့်။သူတို့မသိဘူး။ဘာဖြစ်လို့မသိလဲ။မြင်လည်းမမြင်နိုင်ဘူး။ကြားလည်းမကြားနိုင်ဘူး။ဟုတ်တယ်မလား။မြင်လည်းမမြင်နိုင်ဘူး။ကြားလည်းမကြားနိုင်ဘူး။အဲဒါကြောင့်မလို့ဘုရားပွင့်မှလည်းသူတို့မသိဘူး။တရားဟောလည်းနားလို့မရဘူး။အဲဒါကြောင့်မလို့အဲ့ဒီပုဂ္ဂိုလ်ကြီးကိုမြတ်စွာဘုရားကသွားတရားဟောမယ်ဆိုရင်ဘယ်နဲ့လဲဟောလို့ရပါမလားဘလို့မှမရဘူးနော်အဲဒါကြောင့်အာရုပဗြဟ္မာပြည်ရောက်သွားကြပြီအာလာရကာလာမယသိကြီးကလည်းပဲတော်ရမဒုက္ခသရိယာကျင့်စဉ်တုန်းကအင်မတန်ကျေးဇူးများခဲ့တဲ့ယသိကြီးတွေအာလာရကာလာမယသိကြီးကလည်းပဲအာရုပဗြဟ္မာပြည်ရောက်သွားပြီဥဒကရမဘုဒ္ဓယသိကြီးကလည်းပဲဗြဟ္မာပြည်ရောက်သွားပြီအာရုပဗြဟ္မာပြည်ရောက်သွားပြီသူတို့ကတရားဟောလို့လည်းပဲဘာတခုမှသူတို့သိနိုင်တဲ့စွမ်းရည်မရှိတော့ဘူးသူတို့တရားမနာနိုင်တော့ဘူးငါကသစ္စာတရားဟောခြင်းနဲ့သူတို့ကသစ္စာတရားနားနေတဲ့စွမ်းရည်မရှိဘူးအချင်းနဲ့လဟတာဖြစ်သွားကြပြီမဟာဇာနိယဝတ္တဆုံးရှုံးတဲ့ဘဝသူတို့ရောက်သွားကြပြီလို့မြတ်စွာဘုရားညှိတွားတော်မူခဲ့ပါတယ်ဟုတ်တယ်မို့လားအဲဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေအရုပဗြဟ္မာပြည်များဆိုရင်လေဘလောက်ပဲဆင့်မြင့်နဲ့ပြောပြောဘတော်မှမရောက်ခြင်းနဲ့ဟုတ်လားဘာမှမရောက်ချင်တဲ့အာရဗဗြဟ္မာပြည်သာဟိုးအထက်ဘဝလို့ခေါ်တဲ့အမြင့်ဆုံးပုံပဲနော်ဘုံနေနဲ့ပြောရင်30ဘုံထဲမှာလေအမြင့်ဆုံးပုံဘဝအဖြစ်ဘဝဆိုတာရှိတယ်မလားဘဝဆိုတဲ့စကားဘဝဆိုတာကဘဝအက်ကဘဝဆိုတာက30ဘုံဘဝအက်ကဆိုတာကအထက်ဆုံးအထုထိတ်30ဘုံရဲ့ထိတ်ဆုံးဖြစ်တဲ့ပုံအဲ့ဒါဘဝလို့ခေါ်တယ်အဲ့ဒီဘဝပေါ်ရောက်သွားပြီမဲ့လို့လည်းပဲမြင်နိုင်တဲ့စွာရည်ကြားနိုင်တဲ့စွာရည်မရှိဘူးဆိုရင်ဘယ်နဲ့လဲဖျားပွင့်လဲပွင့်မသိပါမလားတရားဟောလဲနာနေတဲ့စွာရည်မရှိဘူးဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ဟောအဘိဓမ္မာဒေသနာတော်ဒီမှာဘယ်လိုပြောတော်လို့ဆိုတော့အခြားအခြားဘုံတွေကနော်ဥပမာလူဘုံဆိုလို့ရှိရင်ပုရိသေဘဝနဲ့ရောက်လာတယ်မဲ့တေဖို့တွေရနိုင်တယ်ဘာဖြစ်လို့တော့တရားနာနိုင်တယ်ဖျားပုနိုင်တယ်တရားနာနိုင်တဲ့အတွက်မဉ္ဇဉ်ဖွဉ္ဇဉ်တွေရနိုင်တယ်နော်နတ်ဘုံမှာဆိုလို့ရှိရင်လည်းပဲအဲတရားနာနိုင်တယ်ဖျားပုနိုင်တယ်ဒါကြောင့်သာသနာပွင့်လာရင်သိတယ်တရားဟောရင်သိတယ်တရားနာနိုင်တယ်ပုရိသေဘဝနဲ့ရောက်သွားတရားရည်နာသောတာပန်သက္ကရာကံဖြစ်အေးဗြမပီကြဗြမပီတဲမှာလည်းပဲရူပဝဒရဗြမပီရောက်သွားလို့ရှိရင်ရူပဝဒရဗြမပီကရောက်ရှိတဲ့ဘုံကိုဒီလိုမလားရောက်ရှိတဲ့ဘုံဆိုတော့ဒုပါဒရပြမပြီရောက်သွားမယ်ဆိုရင်မြတ်စွာဘုရားတရားဟောရင်နားနိုင်တယ်မြတ်စွာဘုရားကြားကြွားသွားရင်ဖူးနိုင်တယ်ဒီတော့ပုရိသေဘဝနဲ့ဒုပါဒရပြမဘုံရောက်သွားရင်လည်းပဲမဲ့ဖို့တွေမရဘူးလားရနိုင်လားရနိုင်တယ်အခွင့်အရေးမဆုံးရှုံးဘူးเนาะအဲဒီတော့မဲ့ဖို့ရနိုင်တဲ့အခွင့်အရေးရှိတဲ့ဘုံတွေကဘယ်ဘုံတွေတော့လူဘုံရဲ့နတ်ပြည်6ထပ်ရဲ့ဒုပါဝဆရပြမထဲမှာအသိညတ်မှတပါးပေါ့အတိညာတတော့မထဲနဲ့ပေါ့နော်။ဘာဖြစ်လို့တော့အတိညာတကနာမရှိဘူး။နာမရှိတဲ့အခါကျတော့လေရောသက်သက်ဆိုပြန်တော့လည်းပဲဖျားဖူးနိုင်တဲ့ဆိုင်ရှိရလား။သူတို့လည်းမရှိဘူး။တရားနာနိုင်တဲ့ဆိုင်ရှိရလား။မရှိဘူးနော်။နာသက်သက်ပုဂ္ဂိုလ်ဒီတရားမနာနိုင်တယ်လို့ရောသက်သက်ပုဂ္ဂိုလ်ကလည်းတရားနာနိုင်ပါမလား။မနာနိုင်ဘူး။ဒါကြောင့်မလို့အတိညာတမှတပါးရူပဝဒရပြမဘုံ15ဘုံနဲ့အဲ့ဒီဘုံတွေဟာပုရုဇဉ်ဘဝနဲ့ရောက်သွားရင်เนาะအဲ့ဒီဘုံတွေကိုပုရုဇဉ်ဘဝနဲ့ရောက်သွားခဲ့တော့ မဲ့ညာဖွညာနေရနိုင်ပါတယ်တဲ့ဟုတ်လားဒါပေမဲ့အရူပဝသရဗြဟ္မာဘုံကြတော့ပုရောဟိတ်ဘွားနဲ့ရောက်သွားမယ်ဆိုရင်မဲ့ညာဖွညာရနိုင်ပါမလားမရနိုင်ဘူးဘာဖြစ်လို့တော့တရားလည်းမနာနိုင်ဘူးဖရားလည်းမဖုနိုင်ဘူးတဲ့ဖရားမဖုနိုင်တာကိစ္စမရှိဘူးဟုတ်လားအခုဘုန်းကြီးတော်ပရိသတ်တွေမြတ်စွာဘုရားသခင်ကိုရောမြတ်ကြီးမိလိုက်တဲ့ပုဂ္ဂိုလ်ဘယ်ယောက်ရှိတော့တရားမှမရှိဘူးဘယ်ယောက်ဖုလဲရတော့တရားမှမဖုလဲရဒါမှကိစ္စမရှိဘူးနော်တရားမြင်ရင်ဘာဖြစ်တော့ဖရားမြင်တာပဲယောဓမ္မပတ္တိသောမပတ္တိမင်းတို့တရားကိုသာမြင်အောင်လို့တရားသာမြင်မယ်ဆိုရင်ငါဖရားကိုမြင်တာနဲ့အတူတူပဲဆိုတော့ဖရားမမြင်ရလဲကိစ္စမရှိဘူးဟုတ်ရလားဘာမြင်မို့ရေးကြည့်တော့တရားမြင်မို့ရေးကြည့်တယ်နော်ဖះမမြင်ရလည်းကိစ္စမရှိဘူးတရားမြင်မို့ရေးကြည့်တယ်အာကိုဖះစင်ပေါ်မှာမြတ်စွာဘုရားရုပ်ဘွားတော်ရင်းအဆူဆူတင်ထားကိုယ်ကိုယ်စိတ်ကနေပေမဲ့တရားမသိရင်တော့ဒီပုဂ္ဂိုလ်တွေကဘယ်လိုပြောမလဲဖះမသိဘူးပဲပြောရမှာပဲဟုတ်လားတရားသာမသိရင်လေဖះသိတယ်လို့ပြောနိုင်မှာမလားတရားကြွယ်ရင်ဖះကြွယ်တာပဲအခုဘုန်းကြီးတို့အိန္ဒိယမှာဘုရားကရားတို့နော်ဇေတဝန်တို့ဟာလားဗာရာဏသီတို့စသည်ဖြင့်မြတ်စွာဘုရားပြည့်တော်မူခဲ့တဲ့နေရာတွေအများကြီးပဲရှိတယ်။အဲ့ဒီနေရာတွေမှာမြတ်စွာဘုရားသခင်ကရမကြီးရဲ့ရုပ်ဘွားတော်တွေရှိတယ်။မြတ်စွာဘုရားသတင်းသုံးခဲ့တဲ့ကျောင်းတော်တွေရှိတယ်။ရဟန်းတော်ရှင်မြတ်တွေရဲ့ဓာတ်တော်တွေတရားတဲ့ဇီတိတော်တွေရှိတယ်။ဒါပေမဲ့အဲ့ဒီနေရာကပုံကိုယ်တွေဟာနော်သူတို့တိုင်းရင်းသားတွေဟာယနေ့တရားမသိတဲ့အခါကျတော့သူတို့အတွက်တော့ဖရာမကွယ်ဘူးလားကွယ်နေလားကွယ်နေတာပဲရှင်အောင်ရေကျဲမွထိမ့်သိမ့်တဲ့အနေနဲ့သာသူတို့ထိမ့်သိမ့်ထားတာဖရာသည်သူတို့တော့ဘာမှအဓိပ္ပာယ်မရှိဘူးဘာမသိလို့ပါလေတရားမသိလို့တရားမသိတော့ဖရာလည်းမသိတော့ဘူးပေါ့နော်အဲ့ဒီတော့ဖရာမြင်တယ်ဆိုတာဘာမြင်မှဖရာမြင်တယ်ခေါ်တော့တရားမြင်မှဖရာမြင်တာတရားမမြင်ရင်ဖရာမမြင်ဘူးဒီတော့တရားနဲ့ဖရာဘယ်လိုကအဓိကကြတော့တရားကအဓိကကြတာဒီတော့မလားတာရကတွေအများကြီးရှိပါတယ်ဒါတွေဘုန်းကြီးတွေမပြောတော့ပါဘူးကောင်းပြီဒီတော့အာရုပမြမကြီးတဲ့ဘလောက်ပဲအထက်ပုံပဲရောက်ရောက်နော်တရားကိုသိနိုင်တယ်ဆိုရင်တို့မှမရှိဘူးဘာဖြစ်လို့တော့အဲပုရုဇဉ်ဘဝနဲ့ရောက်သွားရင်ပေါ့နော်ပုရုဇဉ်ဘဝနဲ့ရောက်သွားရင်အရိယာဖြစ်နေတယ်ဆိုရင်မရှိဘူးဘာဖြစ်လို့တော့ဆိုတော့တရားမနာနိုင်လို့ဟုတ်ရဲ့လားတရားမနာနိုင်လို့သောတာပန်မဖြစ်ဘူးเนาะတရားမနာနိုင်လို့သောတာပန်မဖြစ်ဘူးသောတာပန်ဖြစ်ချင်ပါတယ်ဆိုရင်ဘာအခြေခံရလဲတရားနာရတယ်ဟုတ်တယ်မဟုတ်လားအိုးအထက်မဲ့အထက်ဖို့တွေကြတော့တရားမနာလဲကိစ္စမရှိတော့ဘူးเนาะသောတာပန်ဖြစ်ပြီးသွားပြီဆိုတရားနောက်ထပ်မနာရလဲကိစ္စမရှိတော့ဘူးသူကလည်းသူစင်ကျင်နှလုံးသွင်းပြီးတော့အဲသူ့အချိန်လေးနဲ့သူဓမ္မကဆောင်ပြီးတော့အထက်ညာနေရသွားတာပဲကိစ္စမရှိတော့ဘူးဒါပေမဲ့သောတာပန်ဖြစ်ဖို့ကြတော့ပထမဆုံးအရိယာတို့ရဲ့အလင်းရင်တို့ဝင်ရမယ်လမ်းပေါက်အဝသည်သောတာပန်ပရမသောတကားပေါက်သည်သောတာပန်နော်သောတာပန်ဆိုတဲ့အရိယာတို့ရဲ့တကားပေါက်ဝင်ဖို့ကြတော့တရားမနာဘဲနဲ့ဝင်လို့ရရလားပရာဒောဂောသလို့ခေါ်တယ်အာရဘဘိမာကြီးတွေမှာပရာဒောဂောသလို့ခေါ်တဲ့သတ္တဝါအထာမတရားနာရခြင်းဆိုတဲ့အင်္ဂါလက္ခဏာမပြည့်စုံရှာပါဘူးတဲ့နော်အဲ့ဒီတော့မပြည့်စုံရှာတဲ့အတွက်အရိပဗြဟ္မာကြီးတွေမှာပုရုဇေဘဝနဲ့ရောက်သွားရင်မဲ့ညာဖွညာရနိုင်တယ်ဆိုရင်ရှိရလားမရှိဘူးနော်သောတာပန်ဘဝနဲ့ရောက်သွားရင်ကိစ္စမရှိဘူးအထက်မဲ့အထက်ဖို့ရနိုင်တယ်အနာဂတ်ဘဝနဲ့ရောက်သွားကိစ္စမရှိဘူးအထက်မဲ့အထက်ဖို့ရနိုင်တယ်ပုရုဇေဘဝနဲ့ရောက်သွားလို့ကတော့အဲ့ဒီပုဂ္ဂိုလ်ဘယ်တော့မှသောတာပန်မဖြစ်ပါဘူးတဲ့ဘာချိုးတယ်လို့ပါလိပါဠိလိုပရာဒောဂောသမှတ်ထားနော်ပါဠိလိုဘာချိုးတယ်လို့လဲပရာဒောဂောသမြန်မာလိုရိုးရိုးပြောပါဆိုရင်တရားမနာရလို့ဘာပါလဲတရားမနာရလို့သောတာပန်ဖြစ်နိုင်ရလားအဲဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေသောတာပန်ဖြစ်ခြင်းရင်ဘယ်ကနေစရမှာလဲတရားနာတရားနာများများတရားနာတရားမနာဘဲနဲ့ဘယ်တော့မှဝိပဿနာမဖြစ်ဘူးနော်တရားမနာဘဲနဲ့ဘယ်တော့မှဝိပဿနာမဖြစ်ဘူးအဲဒါကြောင့်တရားနာခြင်းဆိုတဲ့အင်္ဂါလက္ခဏာချိုးတဲ့အတွေ့မြတ်စွာဘုရားကเออตรุฤอารุบาภิมาบ่งยောက်ทวาจาบีงาพะยากะตรุก็เตียฮ้อจิบิเมะลุตรุมาเตียนายเนเนซ้อยิริไม่ရှိတော့ဘူးအဲ့ဒါကြောင့်ตรุมาမညာဖွညာရနေနေซ้อยิမရှိဘူးติสสาဆိုရဲမှတ်တရားသိနေနေซ้อยิမရှိဘူးตรุฤอ่ะมหาฌานิยောဝတ္တဆုံးရှုံးတဲ့ဘွားတွေยောက်ทวาจาบีလို့ မညည်းတွားဘူးလားညည်းတွားခဲ့လားညည်းတွားခဲ့တယ်အဲဒီလိုညည်းတွားပြီးတဲ့အခါကျတော့မကဲဒီလိုဆိုရင်ငါဘလို့ဟောရမလဲလို့စဉ်းစားကြည့်လိုက်တဲ့အခါကျတော့လူသားပုံကိုယ်တည်းကငါဥသောပိစာဝကိယပုံကိုယ်တွေသွားတွေ့တယ်အဲဒီပုံကိုယ်တွေကဗမာသရင်တောင်းနေတော့လို့ဆိုလို့ရှိရင်ပါရဏသီမီရဲ့အနီးမိဂရဟုံတော်မှာသရင်တောင်းနေပါတယ်အဲဒီမိဂရဟုံတော်ကိုကြွားပြီးတော့ဝါဆိုလာပြည့်နေမှာတရားဟောတယ်သောတန်နာမေကဗာသောတန်လဲဓမ္မစက္ကဘောဓနာသုတ်တန်တဲ့မြန်မာလိုပြောတော့ဓမ္မစက္ကပေါ့ဟုတ်လားအဲ့ဒါဓမ္မစက္ကသရာကဓမ္မသရာကတရားစက္ကသရာကအာလှဲ့လဲတဲ့သဘောပေါ့နော်လှဲ့လဲတဲ့သဘောဓမ္မစက္ကလှဲ့လဲပြီးတော့ကမ္ဘာလောကကြီးတစ်ခုလုံးပြန့်နှံ့အောင်လှဲ့ပေးလိုက်ပြီလူမောနာဘုံမြမဘုံလူပါဒရာမြမဘုံကမ္ဘာလောကကြီးတစ်ခုလုံးကိုပြန့်နှံ့အောင်ဟောဒီသစ္စာဆိုတဲ့တရားကငါလှဲ့ပေးလိုက်ပြီဆိုပြီးတော့အဲ့ဒီအတိတ်ပဲနဲ့ဓမ္မစက္ကလို့ဒီလိုနာမည်တက်ပေးတာလားအဲ့ဒီတော့အဲ့ဒီဓမ္မစက္ကဆိုတဲ့တရားဟောတာဘာတရားတွေဟောတယ်ထင်တော့သစ္စာတရားဘာတရားလဲဒီတော့မြတ်စွာဘုရားဒီကမ္ဘာလောကကြီးကိုပထမဆုံးဟောခဲ့တဲ့တရားဒီဘာတရားပါလိအမှန်တရားဆိုတဲ့သစ္စာတရားဟောခဲ့တာပါဟောရလားအဲ့ဒီသစ္စာတရားကိုဟောခဲ့တာအဲ့ဒါကြောင့်မြတ်စွာဘုရားကိုယ်တိုင်ထိုရင်သိပြီးတော့လောကကြီးကိုဟောခဲ့တဲ့တရားသည်ဘာတရားလဲသစ္စာတရားအခြားတရားတွေကမဟုတ်ဘူးလားဟောခဲ့လားဟောတာပဲနောက်ပိုင်းကျတော့လေနောက်ပိုင်းကျတော့ဒါနတရားတွေဟောတယ်သီလတရားတွေဟောတယ်သမထတရားတွေဟောတယ်နော်ဒါနောက်ပိုင်းကျမှဟောတာအဲ့ဒီနောက်ပိုင်းဟောတဲ့တရားတွေထဲမှာဒါနကထာသီလကထာနော်ကမ္မနာဒီနဝကထာစသည်ဖြင့်အဲ့ဒီတရားတွေထဲမှာဒါနာတရားတို့သီလတရားတို့သမထတရားတို့ဆိုတာဟာမြတ်စွာဘုရားမပွင့်ခင်ကတည်းကလည်းပဲလောကကြီးမှာမရှိဘူးလားရှိလားရှိပြီလားနော်မြတ်စွာဘုရားမပွင့်ခင်ကတည်းကဟာအလှလုံးရင်ကောင်းတယ်လှရင်ကောင်းတယ်ကောင်းတယ်အကျိုးပေးတယ်ဒါတွေသူတို့သိခဲ့ကြတာပဲနော်အာသီလဆောက်တယ်ရင်ကောင်းတယ်ကိုကျင့်သီလရှိတာကောင်းတယ်ဒါတွေကမသိခဲ့ဘူးလားသိခဲ့လားသိခဲ့ကြတာပဲဟာသမထဆိုတာကတော့အထူးပြောစရာမလိုတော့ဘူးအကုဏအာလာရကာလာမတို့ဥဒကရာမပုဒ္ဒါတို့တပ္ပရာကျင့်စဉ်နေခြင်းပြီးတော့မြမပြီးတော့မရောက်ဘူးလားရောက်သွားကြလားမြတ်စွာဘုရားဟောမှသိတာလားသူတို့ဘာနဲ့သူတို့သိနေတာလားအဲသူတို့ဟာနဲ့သူတို့သိနေကြတာပဲနော်အဲ့ဒါကြောင့်မလို့ဒါနကထာသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရလားမဟုတ်ဘူးဒီလိုမှတ်နော်ဒါနတရားသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရလားသီလတရားသည်မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟောရလားသမထတရားသည်လည်းပဲမြတ်စွာဘုရားရဲ့ကိုယ်ပိုင်တရားဟုတ်ရဲ့လားအာမဟုတ်ပါဘူးတဲ့မြတ်စွာဘုရားရဲ့ကိုယ်ပိုင်တရားမဟုတ်ပေမဲ့ဒီတရားတွေဟာကောင်းတဲ့တရားတွေပါပဲလို့အသေးမှတ်ပြုတဲ့အနေနဲ့မြတ်စွာဘုရားကပြန်ပြီးတော့မဟုတ်ဘူးလားဟုတ်ခဲ့လားဟုတ်ခဲ့တာပဲမင်းတို့၅ပါးသီလကျင့်ညာထားဖို့ပစုတ်ခဲ့တော့မြဲမြတ်စွာကျင့်ညာ၅ပါးသီလလုံးကြောင်ဆောင်းတိန်ညာဟုတ်ခဲ့တယ်နော်ဟောပဲဟောကြတော့လည်းပဲအဲ့ဒီတရားသည်မြတ်စွာဘုရားဟောမှသိရတဲ့တရားလားမဟောခင်ကတည်းကသိရတဲ့တရားလားမဟောခင်ကတည်းကနော်ကိုနည်းကိုဟန်နဲ့သိနိုင်တဲ့တရားတွေပါပဲမြတ်စွာဘုရားဟောမှသိခွင့်ရတဲ့တရားကတော့ဘာတရားလဲသစ္စာတရားဒီတရားတစ်ခုတည်းပဲရှိတယ်ဟုတ်လားအဲ့ဒါကြောင့်မလို့သစ္စာတရားနဲ့ပတ်သက်ပြီးတော့သစ္စာတရားကိုအထက်ကဆရာတွေကဘာပြောတော့ဆိုတော့တာမုတ်ကံတိကဒေသနာတဲ့ပါဠိလိုပေါ့နော်တာမုတ်ကံတိကဒေသနာတာမသရာကကိုပိုင်ကိုတိုင်ပေါ့နော်တာမသရာကကိုတိုင်အောက်ကံတိကသရာကထုတ်ဖော်ပြီးတော့ကြွေးကြော်လိုက်တာကိုကိုတိုင်သိပြီးတော့ကိုကိုတိုင်ထုတ်ဖော်ကြွေးကြော်တဲ့တရားသည်သစ္စာတရားဟုတ်ရဲ့လားကိုကိုတိုင်သိပြီးတော့ကိုကိုတိုင်ထုတ်ဖော်ကြွေးကြော်လိုက်တဲ့တရားသည်ဘာတရားလဲအခြားတရားတွေကကိုကိုတိုင်ထိုးထွင်းပြီးတော့သိတာလားသရပါးတွေပြောပြီးသားတရားတွေလားသူတစ်ပါးတွေပြောပြီးသားတရားတွေနော်သူတစ်ပါးပြောပြီးသားတရားတွေကိုတစ်စိတ်ပြန်ပြောပြတာပဲရှိတယ်သစ္စာတရားကြတော့သူ့အရင်ဘယ်လိုတွေပြောခဲ့ဘူးတော့ဘယ်လိုမှမပြောခဲ့ဘူးဘုမြတ်စွာဘုရားပွင့်လာမှမြတ်စွာဘုရားပြောမှမြတ်စွာဘုရားဟောမှမြတ်စွာဘုရားထုတ်ပြောမှသိရတဲ့တရားအဲ့ဒါကြောင့်မလို့သူ့ကိုဘယ်လိုနာမည်ပေးလဲတာမုတ်ကံတိကဒေသနာတဲ့ပြောကြည့်ပါဦးတာမုတ်ကံတိကဒေသနာဒီလိုမလားအဲ့ဒါကြောင့်မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးများပြိဋိဘံဆံသွားပြီဆိုရင်တစ္ဆာတရား क्वे သွားတာပဲနော်မြတ်စွာဘုရားသာသနာ क्वे သွားရင်ဘာ क्वे သွားတော့တစ္ဆာတရား क्वे တယ်ဆိုတာတစ္ဆာဆိုတဲ့အမှန်တရား क्वे တာမဟုတ်ဘူးနော် အမှန်တရားကတော့မရှိဘူးလားရှိလားရှိနေတယ်ဒါပေမဲ့လို့အဲ့ဒီအမှန်တရားကိုမသိတော့ဘူးတဲ့မသိတော့ဘူးသိတဲ့ပုဂ္ဂိုလ်ဘယ်လို့မှမရှိတော့ဘူးသိတဲ့ပုဂ္ဂိုလ်လည်းမရှိပြောတဲ့ပုဂ္ဂိုလ်လည်းမရှိလက်ခံတဲ့ပုဂ္ဂိုလ်လည်းမရှိယုံကြည်တဲ့ပုဂ္ဂိုလ်လည်းမရှိတော့ဘူးတဲ့နော်အဲ့ဒါကြောင့်သစ္စာတရားဆိုတာကသာသနာတွင်ကာလမှာသာရှိတဲ့တရားဟုတ်ရဲ့လားသာသနာကွယ်သွားတာနဲ့တပြိုင်နက်သစ္စာတရားမကွယ်ဘူးလားကွယ်သွားလားကွယ်သွားပြီအဲ့ဒီလောက်ွယ်သွားပြီးတဲ့အခါကျတော့ဘယ်ကြမ်းမှပြန်ပေါ်တော့လို့မေးရင်နောက်ထပ်ဖရာတက်ဆိုထပ်ပွဲမှာပေါ်တာပါဟုတ်ရဲ့လားမြတ်စွာဘုရားဒီပြိဋိဌိမှာဆက်သွားပြီးရင်သစ္စာတရားကွယ်တယ်ဘယ်ကြမ်းမှပြန်ပေါ်တော့နောက်ထပ်ဖရာတက်ဆိုပွဲမှာသစ္စာတရားပြန်ပေါ်တာနော်အခုဂေါရမဘုရားဘုန်းကြီးတို့ရဲ့မြတ်စွာဘုရားသခင်ကရမကြီးသာသနာရှိသေးတယ်သစ္စာတရားလည်းရှိသေးတယ်နော်သစ္စာတရားရှိတယ်ဆိုတာဘာပြောတာလဲသစ္စာတရားသိတဲ့ပုဂ္ဂိုလ်ရှိသေးတယ်လက်ခံတဲ့ပုဂ္ဂိုလ်ရှိသေးတယ်ယုံကြည်တဲ့ပုဂ္ဂိုလ်ရှိသေးတယ်မြတ်စွာဘုရားပြိဋိဘံဆက်သွားပြီဆိုရင်မရှိတော့ဘူးဘယ်သူမှလက်မခံတော့ဘူးနော်ဒုက္ခသစ္စာရှိတယ်အိုရာရှိတယ်နာရာရှိတယ်သေရာရှိတယ်ဒုက္ခသစ္စာပါပဲလို့ဘယ်သူမှထဲတောင်းစကားမပြောတော့ဘူးဒါပြောတာပေါ့ဖြစ်တဲ့ဘောပြတဲ့ဘောတွေရှိတယ်ဒါပဲမဲ့လို့လည်းပဲဒါဒုက္ခသစ္စာပါပဲလို့ဘယ်သူမှထုတ်ပေါ်ပြီးတော့မပြောတော့ဘူးနော်အဲ့ဒီတော့မြတ်စွာဘုရားပြိဋိဘံဆက်သွားရင်သစ္စာတရားကွယ်ပြီအရိမတိယမြတ်စွာဘုရားပြန်ပွင့်တော့မှပြန်ပေါ်လာလိမ့်မယ်ဟုတ်လားအဲ့ဒီအရိမတိယမြတ်စွာဘုရားပြိဋိဌိမဆံသွားပြီဆိုရင်ကဘာပြတ်မယ်ပြတ်ပြီးသွားရင်တဲ့တောင်ညကဘာအသိချေတောင်ညကဘာအသိချေဆိုတာဘာပြောတာလဲဘုရားလုံးဝမပွင့်တော့ဘူးတဲ့နော်နောက်ထပ်အသိချေတစ်ခုလုံးဘုရားမပွင့်တဲ့ကဘာတွေကြီးပဲဖြစ်နေအောင်မယ်အဲ့ဒီလိုဆိုရင်နောက်ထပ်သစ္စာတရားမျှော်လင့်ချက်ရှိပါအောင်မလားဒီကယခုဂရမဘုရားလက်ထက်မှာသစ္စာတရားတွေနာကြားရမယ်တရားကြိုးစားရမယ်ဒီမြတ်စွာဘုရားလက်ထက်ကကြော်သွားလို့မမိလိုက်ဘူးဆိုရင်အရိမတိယဘုရားလက်ထက်မှာသစ္စာတရားတရားကြိုးစားအရိဘုရားလက်ထက်မှာမှသစ္စာတရားသိခွင့်မရဘူးဆိုရင်သွားပြီနော်အသိချေလုံးလုံးဘဝပေါင်းများစွာမျက်စိကနားကဖြစ်နေမနေရဘူးလားနေရမှာလားနေရမှာကောင်းပြီဒါဖြစ်လို့ရှိရင်အဲ့ဒီသစ္စာတရားဆိုတာကဘယ်လိုတွေလဲလို့မေးတော့နံပါတ်၁ကဒုက္ခသစ္စာနံပါတ်2ကတမုရိယသစ္စာနံပါတ်3ကនិရောဓသစ္စာနံပါတ်4ကမေကသစ္စာဘယ်နှပါပါလဲပြန်ပြောပါဦးဒုက္ခသစ္စာတမုရိယသစ္စာនិရောဓသစ္စာမေကသစ္စာသစ္စာဘယ်နှပါလဲသစ္စာ4ပါနော်အဲ့ဒီသစ္စာ4ပါထဲမှာဘုန်းတော်ပရိသတ်တွေကိုယ့်ရဲ့တဏ္ဍာမှာအများအန်းဖြစ်နေတဲ့သစ္စာတရားသည်2ပါနော်ဘာသစ္စာလဲမေးတော့ဒုက္ခသစ္စာနဲ့တမုရိယသစ္စာကိုယ်တဏ္ဍမှာအများအန်းဖြစ်နေတာသစ္စာဘယ်နှပါးပါလဲ။ဘာသစ္စာတွေတော့ဒုက္ခသစ္စာနဲ့တမုရိယသစ္စာယခုလောတရားရှုမှတ်မှဖြစ်ပေါ်လာမဲ့သစ္စာကနှစ်ပါး။ဘာတရားနဲ့ဘာသစ္စာနဲ့ဘာသစ္စာတော့နိရောဓသစ္စာနဲ့မေဃသစ္စာနော်။ကြည့်ပြန်ပြောပါအာလောသစ္စာဘယ်နှပါးတော့ဘာသစ္စာတွေပါလဲ။ဒုက္ခသစ္စာသမုဒိယသစ္စာ និရောဓသစ္စာမေဃသစ္စာဘယ်နှပါးလဲဒုက္ခသစ္စာတရာကပရိစ္ဆသမုပ္ပါဇဝိုင်းစာရထက်မှာစာမျက်နှာနံပါတ်1မှာလည်းပါပါတယ်ကြည်လိုက်ပါဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဘာလဲလဲဆင်းရဲခြင်းအမှန်တရားဖြေဒုက္ခပြေဒုက္ခပိုင်းခြားသိရမည်တရားပြောကြည့်ပါဦးဖြေဒုက္ခပြေဒုက္ခပိုင်းခြားသိရမည်တရားကဲစားကပြန်ပြောလိုက်ပါဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဖြေဒုက္ခပြေဒုက္ခပိုင်းခြားသိရမည်တရားဒါလေးကိုနည်းနည်းပြောမယ်နော်ဆင်းရဲခြင်းအမှန်တရားဟုတ်လားဒုက္ခဆိုတာကဆင်းရဲခြင်းသစ္စာဆိုတာကအမှန်တရားနော်ဒါကိုပြောလိုက်တော့ပါတယ်လေဆင်းရဲခြင်းအမှန်တရားအဲ့ဒီတော့ဆင်းရဲတယ်ဆင်းရဲတယ်ဆိုတာဟာဘယ်တော့ဒုက္ခဆိုတဲ့စကားလုံးကိုကြည့်ပြီးတော့เนาะဟောဟာရအနေနဲ့တတ်တတ်မှတ်မှတ်ကဆင်းရဲတယ်လို့ဒီလိုဘာသာပြန်လိုက်တာဒါကဘုန်းကြီးတို့စာလုံးပြောမယ်ဆိုရင်တော့ဟောဟာရထလို့ခေါ်တာပေါ့တနည်းအားဖြင့်ပြောမယ်ဆိုရင်လည်းအဓိပ္ပာယ်အနေနဲ့ဆင်းရဲတဲ့အဓိပ္ပာယ်ရှိလို့သူ့ကိုဆင်းရဲတယ်လို့ဘာသာပြန်လိုက်တာသူ့ရဲ့သရာနီးအယတရနဲ့အားဖြင့်ပြောမယ်ဆိုလို့ရှိရင်ဒုဆိုတဲ့ပုံကလေးရယ်ခဆိုတဲ့ပုံကလေးရယ်နှစ်ပုံပေါင်းပြီးတော့ဒုက္ခလို့ခေါ်လိုက်တာဟုတ်ရဲ့လား ဒုက္ခဆိုတာခွဲလိုက်ရင်ဘယ်နှပုတ်တော့နှစ်ပုတ်ဘယ်လိုနဲ့ဘယ်လိုပါလဲဒုရဲ့ခရဲ့နော်ဒုရဲ့ခရဲ့ဒုဆိုတာကတဲ့ဟလာဒုဆိုတာကကောသိတဆိုတဲ့အ낵ကိုဟောတယ်မြန်မာလိုပြန်လိုက်တော့ကောသိတဆိုတာဆက်ဆုပ်ဆရာသိကောင်းတာပဲတဲ့ဟလာဒုဆိုတာဘာလဲလဲဆက်ဆုပ်ဆရာသိကောင်းတာပဲခဆိုတာကတုဆဆိုတဲ့အဓိပ္ပာယ်ထွက်တဲ့အချင်းနည်းပါပဲအလဟသပါပဲဘာမှအသုံးမကျပါဘူးဒါပြောတာနော်ဒုဆိုတာကဆက်ဆုပ်ဆရာသိကောင်းတာပဲခဆိုတာကဘာလဲအချင်းနည်းပါပဲအလဟသပါပဲဘာမှအသုံးမကျပါဘူးဒီအဓိပ္ပာယ်ထွက်တယ်ဒါသူရဲ့တရားနည်းအရာရှိတဲ့ပုဂ္ဂိုလ်ကနေတရားထွက်တဲ့ net ပေါ့နော်နှစ်ခုပေါင်းလိုက်တဲ့အခါကျတော့ဘုဂုဆရာတော်ဖရာကြီးကဘယ်လိုပြောလိုက်တော့ဆက်ဆုပ်ဆရာအသောမကြတာအမှန်ဒီလိုမလားဒုကဆက်ဆုပ်ဆရာခါကအသောမကြတာသစ္စာကအမှန်ဆက်ဆုပ်ဆရာလဲကောင်းတယ်အသောလဲမကြဘူးတဲ့ဟောဒီခန္ဓာ၅ပါးလေရူပခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဘယ်ခန္ဓာပဲကြည်ကြည်ဖြည်းဖြည်းပြတ်တတ်တဲ့သဘောမို့လို့ဆက်ဆုပ်ဆရာမကောင်းမလားကောင်းလားဘာဖြစ်လို့ဆက်ဆုပ်ဆရာကောင်းတာလဲဖြည်းဖြည်းရင်ပြတ်တတ်တဲ့သဘောရှိလို့ဘာဖြစ်လို့ပါလဲအဲဖြည်းဖြည်းပြတ်တတ်တဲ့သဘောရှိလို့ဆက်ဆုပ်ဆရာကောင်းတယ်ဖြည်းချင်းပြတ်ချင်းနဲ့မြေရနှိမ့်ဆက်နေလို့လည်းပဲဆက်ဆုပ်ဆရာကောင်းတယ်နော်ဘုန်းကြီးတို့ဆက်ဆုပ်ဆရာကောင်းတယ်ဆိုတဲ့စကားဟာမြန်မာလိုတခြားစကားနဲ့လည်းပြောလို့ရသေးတယ်ယုံမုန်းဆရာကောင်းတယ်တဲ့ဟုတ်ရဲ့လားဆက်ဆုပ်ဆရာကောင်းတယ်ယုံမုန်းဆရာကောင်းတယ်ဖြည်းဖြည်းပြတ်တတ်တဲ့သဘောရှိလို့လဲဆက်ဆုပ်ဆရာကောင်းတယ်ယုံမုန်းဆရာကောင်းတယ်ဖြည်းချင်းပြတ်ချင်းနဲ့မြေရနှိမ့်ဆက်နေလို့လဲပဲဆက်ဆုပ်ဆရာကောင်းတယ်ယုံမုန်းဆရာကောင်းတယ်အဲပုဂ္ဂိုလ်မြေရလူတယောက်ကလာပြီးတော့နှိမ့်ဆက်နေလို့ဆိုကြပါစို့နော်စကားနဲ့နှိမ့်ဆက်တယ်ပြောနဲ့နှိမ့်ဆက်တယ်ရိုက်ပုတ်ပြီးတော့နှိမ့်ဆက်တယ်အမျိုးမျိုးဒုက္ခပေးမယ်ဆိုလို့ရင်ကိုယ်စိတ်ထဲမှာသူ့ကိုကြည်ပြီးတော့ယုံတဲ့စိတ်မုန်းတဲ့စိတ်တွေမပေါ်ဘူးလားပေါ်လားအဲ့ဒီသဘောပေါ့ဟာလားကိုယ်ကမြေရနှိမ့်ဆက်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကကိုယ်ကမေတ္တာတရားမှမရှိတော့ဘူးအမြဲတမ်းယုံနေတယ်မြေရမုန်းနေတယ်ယုံရှာဖွေရကောင်းတဲ့ပုဂ္ဂိုလ်မုန်းစရာကောင်းတဲ့ပုဂ္ဂိုလ်စစက်ဖွေရကောင်းတဲ့ပုဂ္ဂိုလ်လို့ဒါရှေးတုန်းကမြန်မာဟောရတာမှဒီလိုပဲသုံးကြတယ်အခုလည်းပဲမိမိတို့ရဲ့တဏ္ဍာပါရှိတဲ့ခန္ဓာ၅ပါးသည်အမြဲတမ်းဖြစ်မြေရပြက်ဖြစ်ပြက်မှုနဲ့နှိမ့်ဆက်တဲ့အခါကျတော့အော်ဘုန်းကြီးတို့ပြိတ္တတွေဟာခန္ဓာ၅ပါးရဲ့အနှိမ့်ဆက်မခံရဘူးလားခံရလားအော်တဏှိလည်းခံရတာလားမြေရခံရတာလားယုတ်တရားကလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်ပြီးပြက်တဲ့သဘောသေးပြီတခြားလားနှိမ့်ဆက်နေတာလားအဲနတ်တရားကလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်ပြီးပြက်တဲ့သဘောသေးပြီရင်ဘာဖြစ်နေတာတော့နှိမ့်ဆက်နေတာဘလို့ကနှိမ့်ဆက်နေတယ်လဲဆိုရင်ခန္ဓာ၅ပါးရှိတဲ့ပုဂ္ဂိုလ်ကနှိမ့်ဆက်နေတာဟုတ်တယ်မလားဘုန်းတော်ပရိသတ်တွေကတခြားလည်းခံရတာလားခန္ဓာ၅ပါးလည်းခံရတာလားခန္ဓာ၅ပါးလက်ခံတာဆိုတော့အဲ့ဒီခန္ဓာ၅ပါးကနှိမ့်ဆက်တော့လည်းပဲတခြားနှိမ့်ဆက်ပါလားလက်ခံထားတဲ့ပုဂ္ဂိုလ်နှိမ့်ဆက်ပါလားအော်ဒီလိုဆိုတော့လူတိုင်းလူတိုင်းကဘယ်လိုရနှိမ့်ဆက်ခံရတော့ခန္ဓာ၅ပါးရဲ့နှိမ့်ဆက်ခံရတာပဲခန္ဓာ၅ပါးရဲ့နှိမ့်ဆက်ကလွတ်တဲ့ပုဂ္ဂိုလ်ရှိရလားဘလို့မှမလွတ်ကြဘူးတဲ့နော်အဲ့ဒါကြောင့်မလို့ခန္ဓာ၅ပါးရဲ့နှိမ့်ဆက်မှုကိုမသိတဲ့ပုဂ္ဂိုလ်တွေကသာဒီခန္ဓာ၅ပါးကြီးခင်တွေ့နေကြတာသိတဲ့ပုဂ္ဂိုလ်တွေကြတော့အော်နှိမ့်ဆက်ပြန်ပြီနှိမ့်ဆက်ပြန်ပြီရူပခန္ဓာလေးဖြစ်လာပြန်တော့လဲနှိမ့်ဆက်ပြန်ပြီနှိမ့်ဆက်ပြန်ပြီဝရဏခန္ဓာလေးကခံစားတဲ့သဘောလေးပေါ်ပြန်တော့လဲဘယ်လိုပြောလဲနှိမ့်ဆက်ပြန်ပြီနှိမ့်ဆက်ပြန်ပြီဒီလိုမဟုတ်လားအရိယအပေါင်းတော်ကောင်းတွေကြတော့တို့ရဲ့တဏ္ဍာမှာခန္ဓာ၅ပါးဖြစ်ပေါ်လာတာတွေ့တိုင်းတွေ့တိုင်းတို့စိတ်ထဲမှာဘယ်လိုကောင်းချက်ချတော့အော်နှိမ့်ဆက်တတ်တဲ့တရားတွေပဲဟုတ်ရဲ့လားအမတန်နှိမ့်ဆက်တတ်တဲ့တရားတွေငါထမ်းဆောင်နေရတာပါရဟဝေပိစ္ဆကန္နာဟောတော်ဝန်ဘိုးကြီးငါထမ်းဆောင်နေရတာပဲလို့မကြီးတွားဘူးလားကြီးတွားလားနှိမ့်ဆက်တဲ့သဘောမပေါလို့လားသဘောပေါလို့လားသဘောပေါလို့ဒီလိုမလားအဲဒီလိုနှိမ့်ဆက်တတ်တဲ့သဘောတွေဟောဒီခန္ဓာ၅ပါးမှာရှိတဲ့အတွက်ဟောဒီခန္ဓာ၅ပါးသည်မိမိတို့အတွက်ခန္ဓာ၅ပါးရဲ့နှိမ့်ဆက်တဲ့သဘောပေါနေတဲ့ပုံစံတွေအတွက်ယုံစရာကောင်းတယ်မုန်းစရာကောင်းတယ်ညီငွေစရာကောင်းတယ်ဟုတ်တယ်မလားခန္ဓာ၅ပါးရဲ့နှိမ့်ဆက်တဲ့သဘောမပေါတဲ့ပုံစံတွေအတွက်ကြတော့ဒီလိုသဘောပေါရလားဘလို့ထင်တော့ခင်စရာကောင်းတယ်နှိမ့်တဲ့စရာကောင်းတယ်တွေ့တာစရာကောင်းတယ်ဟုတ်ရလားဘုန်းတော်ပရိသတ်တွေခန္ဓာ၅ပါးမရှိဘူးလားရှိမနှိမ့်ဆက်ဘူးလားနှိမ့်ဆက်လားအဲ့ဒီနှိမ့်ဆက်တာမသိတဲ့အခါတော့ဟောခန္ဓာ၅ပါးနေနေရတာမပျော်ဘူးလားပျော်လားတနေ့တနေ့ရုပ်ခန္ဓာနဲ့ပျော်လို့ ဝရဏခန္ဓာခံစားမှုလေးနဲ့ပြောတယ်။တင်ညာခန္ဓာမှတ်သားမှုလေးနဲ့ပြောတယ်။ဟုတ်တယ်မလား။အာငါစားလို့ကောင်းလိုက်တာငါကြည့်လို့ကောင်းလိုက်တာနော်ငါသွားလို့ကောင်းလိုက်တာငါလမ်းလျှောက်လို့ကောင်းလိုက်တာငါခံစားလို့ကောင်းလိုက်တာမှတ်သားမှုလေးနဲ့ကြည့်ပြတော့လဲဟာမှတ်သားလို့ကောင်းလိုက်တာငါမှတ်မိနေတာငါမှတ်ညာနေသိတ်ကောင်းတာပဲစသည်ဖြင့်ဟုတ်တယ်မလား။မตายရဘူးလားตายရနေတာသူရဲ့ဒုက္ခသဘောကိုမှတ်သိလို့လားမသိလို့လားမသိလို့နော်တေခါရသဘောကလည်းတခြားလားပြုတ်ပြင်းတတ်တဲ့သဘောတရားရှိတာလားအေးပြုတ်ပြင်းတတ်တဲ့သဘောတရားထဲမှာအာဟုသောဘကကြည်တော့လဲလောဘတို့ဒေါသတို့မောဟတို့ကုသဘကကြည်တော့လဲပဲနော်တတ္တရတို့ဝိရိယတို့တတိတို့ပညာတို့စသည်ဖြင့်မပါဘူးလားပါလားအဲ့ဒါဘာခန္ဓာလဲတေခါရခန္ဓာအဲ့ဒီတေခါရတရားတွေဖြစ်နေပြန်တော့လဲပဲနော်မိမိစေတမှာဖြစ်ပေါ်လာတဲ့စိတ်ရဲ့ချင်းရဲ့အာလုံးသည်ဒါတေခါရတရားလို့မှတ်အဲ့ဒီတရားတွေဖြစ်ပေါ်လာပြန်တော့လဲအော်နော်အဲသူများတွေပို့ပြီးတော့တွေးခေါ်တွေကြွယ်ဝရတယ်ဘုဒ္ဓတာတွေကြွယ်ဝရတယ်စေကုစေတန်တွေပို့ပြီးတော့ကြွယ်ဝရတယ်ဆိုပြီးတော့ကိုယ့်ကိုယ်ကိုမနစ်သက်ဘူးလားနစ်သက်နေလားနစ်သက်တယ်သာရတယ်ကိုယ့်ကိုယ်ကိုထင်ကြီးနေတယ်နော်ဒီသင်္ခါရခန္ဓာနဲ့နေရတာကိုပဲသဘောတွေမကြဘူးလားကြားကြားတာပဲနောက်တကဝိညာဉ်ခန္ဓာကြတော့တခြားလားတိတတ်တဲ့သဘောတရားလေးလားတိတတ်တဲ့သဘောတရားလေးအဲ့ဒီတိတတ်တဲ့သဘောတရားလေးကလည်းကိုယ်တဏ္ဍာမှာဖြစ်နေတဲ့အခါကြတော့အတိကလေးတွေအာယုံပြုတ်ပြီးတော့ဩသူများတွေကငါပိုသိတယ်သူများမသိဘူးငါသိတယ်ဟောကိုကိုကမာနာကလေးတွေမတက်ဘူးလားတက်သဘောတွေမကြဘူးလားကြားနေလားအဲ့ဒါအသိဆိုတဲ့ဝိညာဏခန္ဓာကလေးကိုသာယာနေတာပေါ့ဟုတ်တယ်မဟုတ်လားတခြားကြောင့်သာယာတာလားသူရဲ့အပြစ်မမြင်လို့သာယာတာလားသူရဲ့အပြစ်ကတခြားလားဖြစ်ပြက်လားဗာသိစာတော့ဒုက္ခသစ္စာမသိတော့သာယာတယ်တတ်မဲ့တယ်နှိမ့်သက်တယ်သဘောတွေမပေါ်ဘူးလားပေါ်နေလားအရိယာပေါင်းတော်ကောင်းတွေကြတော့ခန္ဓာ၅ပါးရဲ့အပြစ်ကိုမြင်တဲ့အခါကျတော့ဘယ်ခန္ဓာပဲပေါ်ပေါ်ဆက်စုပ်စရာကောင်းတယ်ယမုန်းစရာကောင်းတယ်ညီငွေစရာကောင်းတယ်။အော်ဖြစ်ဖြစ်ပြတတ်တဲ့သဘောပါမှသူ့ကိုနော်အဖြစ်ပေါ်လာလို့သူ့ကိုလက်ခံမလားအောင်းမေးပါတယ်ပြတ်သွားပြီမရှိတော့ဘူး။အဖြစ်လာလိုက်ကြည့်လိုက်ပြတ်သွားပြီမရှိတော့ဘူး။ဟိုခန္ဓာကလေးကလည်းဖြစ်လာလိုက်ကြည့်လိုက်ပဲပြတ်သွားပြီမရှိတော့ဘူး။အမြဲတမ်းဖောက်ပြန်ပြည့်စည်နေတဲ့အခါကျတော့အလကားပါပဲ။ခက်ခက်ဒီတန်းတဲ့သဘောဘာတစ်ခုမှလည်းမရှိပါလား။အချင်းနေလဟတာတရားတွေပါပဲလို့အရိယာပုဂ္ဂိုလ်တွေကြတော့သဘောမပေါဘူးလားပေါ့လားအချင်းနေအလဟတာပါတခုမှအသုံးမတည့်ဘူးတဲ့ပါတခုမှအသုံးမကျဘူးတဲ့ခိုင်တာမြဲတာလည်းဘာမှမရှိပါဘူးတဲ့တည်တတ်တာလည်းဘာမှမရှိပါဘူးတဲ့ဒါကြောင့်မလို့အချင်းနေလဟတာအလကားတရားတွေလို့အရိယာပုဂ္ဂိုလ်တွေကြတော့မတတ်မှဘူးလားတတ်မှလားအဲဒါကြောင့်ဆက်ဆုပ်ဆရာသရကဒုနော်ဒုသရကဆက်ဆုပ်ဆရာယုံမုန်းစရာဆက်စုပ်စရာကောင်းတဲ့တရားယုံမုန်းစရာကောင်းတဲ့တရားညီငွေစရာကောင်းတဲ့တရားခါစရာကသုံးတဲ့တာဘာမှမရှိဘူးအပန်တရားတွေပါပဲဆိုတာကသစ္စာအာလုံးပေါင်းလိုက်တဲ့အခါကျတော့ဗါတယ်လေဒုက္ခသစ္စာဆက်စုပ်စရာအသုံးမကြတာအမှန်ဟုတ်တယ်မလားပြောကြည့်စမ်းဒုက္ခသစ္စာဆက်စုပ်စရာအသုံးမကြတာအမှန်အဲ့ဒါဒီဗါသစ္စာလေဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာရဲ့သဘောတရားကဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေဘယ်တော့မှဒီအဓိပ္ပာယ်မဖော်နိုင်ဘူးနော်မြတ်စွာဘုရားပြောခဲ့လို့သာဒီအဓိပ္ပာယ်ကိုသိကြတာဟုတ်တယ်မဟုတ်လားမြတ်စွာဘုရားသာထုတ်ပေါ်မပြောခဲ့ဘူးဆိုရင်ဘလို့နည်းနဲ့မှမသိနိုင်တဲ့တရားတွေနော်ကဲနောက်တစ်ခါနဗ္ဗနိသစ္စာကဘာသစ္စာလဲသမုဒယသစ္စာသမုဒယသစ္စာဆိုတာကဘာပြောတာလဲလို့မေးတော့အကြောင်းတရားတွေပေါင်းစုံပြီဆိုရင်တဲ့အကျိုးတရားတစ်ခုခုဖြစ်ကိုဖြစ်အောင်ပါပဲတဲ့ဒါပြောတာနော်အကြောင်းတရားတွေပေါင်းဆောင်ရင်ဘာဖြစ်မလဲအကျိုးတရားတွေဖြစ်မယ်အကြောင်းတရားပေါင်းဆောင်တာဒီပေါင်းဆောင်ခြင်းလို့ပေါင်းဆောင်တာလားအကျိုးတရားဖြစ်ဖို့ပေါင်းဆောင်တာလားအကျိုးတရားဖြစ်ဖို့ပေါင်းဆောင်တာပါဟုတ်ရဲ့လားအကြောင်းတွေပေါင်းဆောင်လာပြီအကြောင်းတွေပေါင်းဆောင်လာပြီနော်ကောင်းကင်မှာတင်ကလေးတွေဖွဲ့လာပြီဆိုရင်အဲ့ဒီတင်ကလေးတွေဖွဲ့လာတဲ့နောက်ပိုင်းမှာတခြားလားမိုးရအောင်ပါလားအဲမိုးရအောင်ပါအဲ့ဒီတော့ပဲမိမိတို့ရဲ့တဏ္ဍာမှာလည်းအကြောင်းတရားလေးတွေဖြစ်လာပြီဆိုရင်အဲ့ဒီအကြောင်းတရားတွေကဒီတိုင်းနေပါလားအကျိုးတရားတွေဖြစ်အောင်ဖန်တီးပေးပါလားအကျိုးတရားတွေဖြစ်အောင်ဖန်တီးပေးလိုက်မယ်တဲ့နော်အဲ့ဒါကြောင့်အကျောင်းတရားဖြစ်တဲ့သမုဒယသစ္စာအကျောင်းတရားဖြစ်တဲ့အဝိဇ္ဇာတို့သင်္ခါရတို့တဏ္ဍာတို့ဥပါဒံတို့ကမ္ဘာဘဝတို့အဲ့ဒီတရားကလေးတွေမိမိတို့ရဲ့သန္တာမှာအေးပေါင်းဆောင်ညီညွတ်လာပြီဆိုရင်ဒီတိုင်းနေပါလားအကျိုးတရားတွေဖြစ်အောင်ပါလားအဲ့ဒီအကျိုးတရားတွေကလည်းတခြားတရားတွေလားခန္ဓာ၅ပါးတရားတွေလားခန္ဓာ၅ပါးတရားတွေရလာရင်လည်းပဲပါသစ္စာတွေရလာတာလေအေးဒီတော့သမုဒယသစ္စာကြောင့်ရလာမယ်ကျိုးတရားသည်ချမ်းသာတဲ့တရားလားဆင်းရဲတဲ့တရားလား အဲဒါကြောင့်သဘောရသစ္စာသည်ချမ်းသာကိုဖြစ်စေတတ်တဲ့တရားလားဆင်းရဲကိုဖြစ်စေတတ်တဲ့တရားလားဆင်းရဲကိုဖြစ်စေတတ်တဲ့တရားတဲ့နော်အဲ့ဒီဆင်းရဲကိုဖြစ်စေတတ်တဲ့တရားစီဘယ်သူလဲလို့မေးရင်အဓိကကတော့တဏှာပေါ့နော်အဓိကဘယ်တရားလဲပရိစ္ဆသမုပ္ပါဒ်နည်းနဲ့ကြည့်လိုက်မယ်ဆိုရင်နံပါတ်၄ကွက်မှာဘယ်လိုတွေပါလဲအဝိဇ္ဇာရဲ့သင်္ခါရရဲ့နံပါတ်၃ကွက်မှာတဏှာရဲ့ဥပါဒါရဲ့အဲကမ္မဘဝရဲ့အလုံးပါပါလေသိဉ္ဇုံမှာပြောတဲ့စကားနဲ့နော်နောက်ပြီးတော့ပြဓမ္မစကဗုဒ္ဓနာသုတ်တံမှာမြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့စကားနဲ့ပြောမယ်ဆိုလို့ရှိရင်တော့တန်ဘုရိယသိစ္ဆာတရာတခြားလားတဏှာတရားလားတဏှာတရားပေါ့ပရိစ္ဆသမုပ္ပါဒ်ဒီမှာဟောထားတဲ့တရားကြတော့တန်ဘုရိယသိစ္ဆာတရာဘယ်နှပါးတယ်လဲ၅ပါးဘယ်လိုတွေပါလဲအဝိဇ္ဇာရဲ့သင်္ခါရရဲ့တဏှာရဲ့ဥပါရံရေကမ္မဘဝရေဘယ်နှပါးပါလေဓမ္မစကြမှာဟောတာကဘယ်နှပါးတပါးဘယ်လိုလဲတဏဓမ္မစကြမှာဟောတာတဏနော်ပရိစ္ဆသမုပ္ပါဒ်မှာဟောတာကဘယ်နှပါး၅ပါးဘယ်လိုတွေပါလေအဝိဇ္ဇာသင်္ခါရတဏဥပါရံကမ္မဘဝအဲ့ဒါဗာသစ္စာတွေတော့တန်မှုရိယသစ္စာဗာသစ္စာလဲဟောဖောင်းရတာဗိဓမ္မာခုနှစ်ကျမ်းမှာဝေဘင်းပါဠိတော်ဆိုတာရှိတယ်ပေါ့နော်အဲ့ဒီဝေဘင်းပါဠိတော်ထဲမှာသစ္စာဝေဘင်းဆိုတာရှိတယ်။အဲ့ဒီသစ္စာဝေဘင်းမှာမြတ်စွာဘုရားဟောခဲ့တဲ့သမုဒိယသစ္စာတွေကြတော့အားလုံးပေါင်း၅မျိုးတော့ရှိတယ်လို့မှတ်ပါ။ဒါတော့ဘုန်းကြီးတို့ကျေမပြောတော့ဘူးနော်။ကောင်းပြီအဓိကကတော့တရားတရားလားတဏှာတရားလား။ကာမတဏှာ၊ဘဝတဏှာ၊ဝိဘဝတဏှာ။ကာမတဏှာကလည်းပဲသမုဒိယသစ္စာ၊ဘဝတဏှာကလည်းပဲသမုဒိယသစ္စာ၊ဝိဘဝတဏှာကလည်းပဲသမုဒိယသစ္စာအဲ့ဒီသမုဒိယသစ္စာဆိုတဲ့တရားသည်တခြားကိုဖြစ်စေတဲ့သစ္စာလားဒုက္ခကိုဖြစ်စေတဲ့သစ္စာလားဒီတော့ဒုက္ခကအကျိုးတရားသမုဒိယသစ္စာကအကြောင်းတရားအကြောင်းဖြစ်တဲ့သမုဒိယသစ္စာကြောင့်အကျိုးပါသစ္စာရမှာလေဒုက္ခသစ္စာရမယ်တဲ့နော်ဒါကြောင့်မို့လို့အကြောင်းဖြစ်တဲ့သမုဒိယသစ္စာတဏှာလောဘကြောင့်အကျိုးဖြစ်တဲ့ဒုက္ခသစ္စာခန္ဓာ၅ပါးရပါလေဦးမယ်အကျောဒုက္ခသစ္စာမရခြင်းပါဘူးဆိုတခြားတရားမှလားတဏှာတရားမှလားတမသမုဒိယသစ္စာဆိုတဲ့တဏှာကိုသတ်နော်တမုဒိယသစ္စာဖြစ်ရင်ဒုက္ခသစ္စာဖြစ်မယ်တမုဒိယသစ္စာသတ်မှဒုက္ခသစ္စာရမယ်ဟုတ်ရလားပြန်ပြောတမုဒိယသစ္စာဖြစ်ရင်ဒုက္ခသစ္စာဖြစ်မယ်တမုဒိယသစ္စာသတ်ရင်ဒုက္ခသစ္စာရမယ်တဲ့ဒီလိုမလားအဲ့ဒီသစ္စာတရားနှစ်ပါးသည်မိမိတို့ရဲ့တဏ္ဍာမှာအမြဲတမ်းဖြစ်နေတဲ့သစ္စာတရားနှစ်ပါးပါပဲ။တန်ត្រာကျင်နေတဲ့နေရာမှာအများအားဖြစ်တဲ့သစ္စာတရားနှစ်ပါး။တန်ត្រာမှာထမြောက်တဲ့နေရာကြတော့နောဒသစ္စာဘယ်နှပါးတွေ့တော့နှစ်ပါး။ဘာသစ္စာတွေတော့နေရောဒသစ္စာနဲ့မေကသစ္စာနော်။အဲ့ဒီသစ္စာတရားနှစ်ပါးကြတော့ရိုးရိုးနေတဲ့အချိန်ခါမှာပေါ်လာလား။တရားအားထုတ်မှပေါ်လာလား။အခုဘာလို့ပရိသတ်တွေတရားအားထုတ်နေတာသည်ဘယ်သစ္စာတရားတွေသိကျင်လို့အားထုတ်နေတာတော့နိရောဓသစ္စာနဲ့အဲနိရောဓသစ္စာနဲ့မဂ္ဂသစ္စာပေါ်ဖို့အားထုတ်တာဟုတ်တယ်မလားဘယ်သစ္စာတွေပေါ်ဖို့အားထုတ်တာလဲနိရောဓသစ္စာနဲ့မဂ္ဂသစ္စာနိရောဓသစ္စာဆိုတာတခြားလားနိဗ္ဗာန်လားမဂ္ဂသစ္စာဆိုတာကတခြားလားမဂ္ဂင်တရားလားမဂ္ဂင်တရားဆိုတာကမဂ္ဂင်၈ပါးခြေကောင်းခြင်းပြတရားအဲ့ဒီတည်းကျင့်လို့ရှိရင်နိဗ္ဗာန်ရောက်မယ်နော်ဒါတော့နိဗ္ဗာန်ရောက်ခြင်းပါလေဆိုရင်မဂ္ဂင်၈ပါးခြင်းနေခြင်းမဂ္ဂင်၈ပါးခြင်းကမဂ္ဂသစ္စာနိဗ္ဗာန်ကနိရောဓသစ္စာဟုတ်တယ်မလားအားလုံးပေါင်းလိုက်တော့သစ္စာဘယ်နှပါးပါလဲ၄ပါးအဲ့ဒီသစ္စာ၄ပါးရှိတဲ့အထက်မှာဒုက္ခသစ္စာဆိုတာကသိရမယ့်သစ္စာညာပြောပါဦးဒုက္ခသစ္စာဆိုတာဘာသစ္စာလဲလဲအဲသိရမယ့်သစ္စာမှတ်ထားနော်တမုဒိယသစ္စာကပယ်ရမယ့်သစ္စာဘာလဲလဲတမုဒိယသစ္စာကပယ်ရမယ့်သစ္စာမှတ်မိတယ်နော်ပြန်ပြောဒုက္ခသစ္စာကသိရမယ်သစ္စာသမုဒိယသစ္စာကနိရောဓသစ္စာကမျက်မှောက်ပြုရမယ်သစ္စာပြောကြည့်စမ်းနိရောဓသစ္စာကမျက်မှောက်ပြုရမယ်သစ္စာနော်အဲမေဃသစ္စာကြတာကျင့်ရမယ်သစ္စာပွားရမယ်သစ္စာတဲ့နော်ပွားရမယ်သစ္စာပြောကြည့်စမ်းမေဃသစ္စာဘာလဲပွားရမယ်သစ္စာအာလုံးပေါင်းလိုက်တော့သစ္စာဘယ်နှပါးလဲဒုက္ခသစ္စာကဘာတဲ့တော့သမုဒိယသစ္စာကနိရောဓသစ္စာကမျက်မှောက်ပြုရမယ့်သစ္စာမေဃသစ္စာကပွားများရမယ့်သစ္စာဒီလိုမှနော် Kaya dhāmi arī tīsā lī mūsī rē tēmā kēnī, tīyā lōyā mā, bē tīsā tīyā lōyā mā lē. Ē, dhokā tīsā tīyā lōyā mē. Hātē mūlā. Dhokā tīsā tīyā tīmūrīyā tīsā bē pītā pītā pī. Nīrādā tīsā mīmā pī pītā pītā pī. Mēkā tīsā kūrē bē, pā pītā pītā pī. Tīsā lī jā tīpjā inē, mā tīyā būlā tīyā lā. Arī rā tīsā lī bā kū tīpjā inē tīj mārē sūyē, nabadī, pā tīsā tīyā lōyā mā lē. ဒုက္ခသစ္စာသိအောင်လို့ဟောရလားဒုက္ခသစ္စာသိအောင်လုံးနေပါရဲ့နဲ့ဒုက္ခသစ္စာမသိနိုင်ပါဘူးဆိုရင်ဘယ်လိုဖုံးွယ်ထားလို့ပါလိမ့်အဝိဇ္ဇာကြည့်ပြပြောမယ်ဒီလိုဆိုရင်ဝိဇ္ဇာတရားကတိချာလားသိတာလားအာကတိချာလားမဟုတ်တဲ့သဘောလားမဟုတ်တာနဲ့သိတာနဲ့တွဲလိုက်တော့သိတာမဟုတ်သိတာမဟုတ်သိတာမဟုတ်ဆိုတော့ဘာပြောမလဲမဟုတ်တာတွေသိနေတာပေါ့ဟောရလား သိတာမဟုတ်ဟောက်တာကိုမသိမဟုတ်တာကိုသိဘာတယ်လဲဟောက်တာကိုမသိမဟုတ်တာကိုသိဟောက်တာကဘယ်တရားတွေလဲတိစ္ဆာလေးပါမဟုတ်တာတွေကဘာတွေတော့ပုဂ္ဂိုလ်တတ္တဝါငါသုရဘယောက်ျားမိမလူနဲ့ပြမအဲ့ဒီတရားတွေကသိဟုတ်တဲ့တရားတွေလားမဟုတ်တဲ့တရားတွေလားမှန်တဲ့တရားတွေလားမမှန်တဲ့တရားတွေလားမမှန်တာကိုတော့သိမှန်တာကိုတော့မသိထိုသည်အရာ အဝိဇ္ဇာဘာလဲမမှန်တာကိုသိမှန်တာကိုမသိထိုသည်အရာအဝိဇ္ဇာမဟုတ်တာကိုသိဟုတ်တာကိုမသိထိုသည်အရာအဝိဇ္ဇာပါပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့เนาะမြတ်စွာဘုရားသခင်ကတော်မြတ်ကြီးကလောကကြီးထဲမှာဟောဒီအဝိဇ္ဇာတစ်လုံးကြောင့်လူတွေအမျိုးမျိုးဒုက္ခအမျိုးမျိုးရောက်နေတာပဲလို့အဝိဇ္ဇာဆိုတဲ့တရားကိုဒုက္ခရဲ့ဖြစ်ကြောင်းအဲဒီမှာမထည့်သွင်းဘူးလားထည့်သွင်းတာလားထည့်သွင်းထားတယ ူတွေပါလာတယ်၊တဏှာတွေပါလာတယ်၊ဥပါဒဏ်တွေပါလာတယ်။အဲ့ဒီတရားတွေကြောင့်ကိလေသာတရားတွေကြောင့်ကမ္မဘဝသင်္ခါရတွေပြုလို့အထုံးပြီးတော့လောကကြီးထဲမှာဒုက္ခအမျိုးမျိုးရနေတာပါပဲလို့အဲ့ဒီသဘောကိုပဋိစ္စသမုပ္ပါဒ်တရားကမပြောဘူးလားပြောထားလား။အဲ့ဒါကြောင့်မလို့ပဋိစ္စသမုပ္ပါဒ်နားလည်အောင်ကြိုးစားကြမယ်ဆိုရင်မိမိတို့ဘာကြောင့်ဒုက္ခရောက်နေပါတယ်ဆိုတဲ့ဒုက္ခရောက်ခြင်းရဲ့အကြောင်းတရားအဖြေကိုမသိရဘူးလားသိရမှာလား။အဲ့ဒါကြောင့်ဒုက္ခရောက်ခြင်းရဲ့အကြောင်းတရားတွေကိုသိကျင်ပါတယ်ဆိုရင်ဘယ်တရားလေးလာရမှာလဲပရိစ္ဆေသမုပ္ပါဒ်တရားလေးလာပါလို့တိုက်တွန်းရင်းနဲ့ကဲနိုင်စီလို့ဒါတွေကိုတော့ကြောက်အောင်စို့အေးကျမ်းမှချမ်းသာစွာအပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဖွယ်တင့်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။